Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရ2024ခုနှစ်ဖေဖော်ဝါရီ15ရက်နေ့ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အချိန်လိုင်းတူမီတာ3049လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
လဗလနိုင်ငံတောင်ပိုင်းကိုအစ္စရေးရဲ့ဗိုလ်တုံးနေလေကြောင်းတိုက်ခိုက်မှုတွေမှာထိခိုက်သေဆုံးမှုတွေရှိခဲ့ပါတယ်။ပြည်ပအကူအညီပေးတဲ့အထက်ပြည်တွင်းပြဿနာတွေကိုပို့ပြီးတော့ဦးစားပေးဖို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကလွှတ်တော်မတ်တွေကိုတိုက်တွန်းပါတယ်။မြန်မာနိုင်ငံတွင်းလူအပ်သူတွေထံလူသားချင်းစာနာမှုအကူအညီပေးရေးအဟန့်တားမရှိရောက်ရှိစေရေးအတွက်ထိုင်းဆွေးရကြိုးပမ်းမှုအပေါ်မှာအမေရိကန်ပြည်တော်စုအနေနဲ့အတူတကွပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။
ရခိုင်ပြည်နယ်ရင်းက AA နဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေနောက်ဆုံးရအခြေအနေမွန်ပြည်တဲ့အဖွဲ့ခွဲအပေါ်အမြင်သဘောထားကြီးပအခြေဆိုင်ပြီးသတင်းတွေထုတ်လုံနေကြတဲ့မြန်မာမီဒီယာတွေအကြောင်းစတဲ့သတင်းဆောင်မတွေကိုတော့ထိတ်တန့်ရောက်သတင်းတွေချင်းညာပြီးမှနားဆင်ကြရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ကိုငိမ့်ချန်းအေးကသတင်းတွေတင်ပြပါမယ်ရှင်
။ဣသရေလနိုင်ငံမြောက်ပိုင်းကဆာဖက်မြို့ကိုဒုံးကျည်ဒဇင်ထိမှန်ပြီးနောက်ဗိုလ်တုံးနှင့်အစောပိုင်းမှာလေဗနွန်နိုင်ငံတောင်ပိုင်းကိုဣသရေလကလေကြောင်းကနေတံပြန်တိုက်ခိုက်ခဲ့ပါတယ်။ဖြစ်စဉ်တွင်လေဗနွန်ဘက်ချမ်းမှာမျိုးသမီးတဦးနဲ့ကလေးငယ်2ဦးပါဝင်လူ4ဦးသေဆုံးခဲ့ပြီးအနည်းဆုံးလူ9ဦးဒဏ်ရာရခဲ့ကြောင်းလေဗနွန်လုံခြုံရေးရာရှိတွေနဲ့ဒေသခံမီဒီယာတွေကိုကူးကပြီး AP သတင်းမှာဖော်ပြပါတယ်။ Hezbollah အဖွဲ့ရဲ့ El Manar TV သတင်းမှာတော့အချစ်အမည်နဲ့နောက်ထပ်ကြေးရွာတွေ့ရမှာလဲလေကြောင်းတိုက်ခိုက်ခံခဲ့ရပြီးလူတဦးတေဆုံးက9ဦးဒဏ်ရာရခဲ့တယ်လို့ဆိုပေမဲ့တေဆုံးခဲ့သူကအယတလာဟစ်စပိုလာအဖွဲ့ဝင်2ဦးလားဆိုတော့ရှင်းရှင်းလင်းလင်းမပြောပါဘူးဗိုလ်တုံးနဲ့အစောပိုင်းမှာဖြစ်ခဲ့တဲ့အစ္စရေးနိုင်ငံမြောက်ပိုင်းဆဟမ်မြို့ကနေတလုံးကိုဒုံးကျည်ထိမှန်ခဲ့တဲ့ဖြစ်စဉ်မှာတော့အနည်းဆုံးလူ10ဦးဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုမှာမျိုးသမီး2ဦးတေဆုံးတယ်လို့အစ္စရေးမီဒီယာတွေမှာဖော်ပြကြပေမဲ့အစ္စရေးစစ်တပ်ကတော့ဒါကိုချက်ချင်းအတည်မပြုပါဘူးဟစ်စပိုလာဘက်ကတော့ဆဖစ်မြို့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ကြေညာထားပါတယ်တခါဂါဇာကမ်းမြောင်မှာတော့ဗိုလ်တုံးတွေကတောင်ပိုင်းခန်းယူနစ်မြို့ကအဓိကစစ်ရုံးကြီးတုံဖြစ်တဲ့အယ်နာဆာစစ်ရုံးကနေလူတွေစတင်ပြောင်းရွှေ့နေကြပါတယ်။အဲဒီကနေပါလက်စတိုင်းတွေစွန့်ခွာကြဖို့အစ္စရေးအာဏာပိုင်တွေကအမိန့်ထုတ်ထားတာပါ။ရဲသားတွေကိုစစ်ရုံးကနေထွက်ခွာနိုင်ဖို့လုံခြုံတဲ့လမ်းကြောင်းဖွင့်ပေးထားတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်များ။အရှေ့ဂျေရုဆလင်ကပါလက်စတိုင်းရဲရွာခေါင်းဆောင်တူဖြစ်တဲ့ဖာခရီအပူဒီယပ်ရဲ့နေအိမ်ကိုအစ္စရေးတပ်ဖွဲ့ဝင်တွေကဝန်းစီပြီးဖျော်ချခဲ့မှုအပေါ်ရှုံ့ချကြောင်းအမေရိကန်နိုင်ငံကြီးဌာနကဗိုလ်တုံးနေမှာပြောပါတယ်။ဒီလောက်ရဟာကမ္ဘာပေါ်မှာအစ္စရေးရဲ့ရည်တည်မှုကိုထိခိုက်စေသလိုဒေသတွင်းမှာတရှိခံတဲ့ညီညီတိစောက်ဖို့အဟန့်အဖြစ်စေတယ်လို့နိုင်ငံကြီးဌာနပြောခွင့်ရမက်ထရူးမီလာကသတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားပါတယ်။ပါလက်စတိုင်းတချို့လှုပ်ရှားသူတူလည်းဖြစ်တဲ့အပူဒီယပ်နဲ့မိသားစုဟာအိမ်ဖြတ်ခံရပြီးနေအိမ်ကနေဖယ်ပေးခဲ့ရတာပါ။ဣသရေလအနာပိုင်တွေကနေအဖြတ်မိန်ကိုလွန်ခဲ့တဲ့15နှစ်ကျော်ကလေးကထုတ်ပြန်ထားပြီးအဘူဒီယပ်ဘက်ကတော့နေအဖြတ်မခံရရေးဆယ်စုနှစ်တခုကြာတောင်းဆိုတိုက်ပွဲဝင်နေခဲ့တာလို့ပါလက်စတိုင်းဒေသတွင်းသတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံကြီးဌာနပြောခွင့်ရကတော့ဒီဖြစ်ရပ်ကအကြောက်တရားနဲ့နေထိုင်နေရတဲ့လူမှုအတိုင်းဝန်းကြီးတခုလုံးအတွက်ပါနောက်တစ်ခေါက်ကြာရင်သူတို့နေအိမ်တွေဖြတ်ခံရမလားဆိုတဲ့စိုးရိမ်ကြောင်ကြမှုတွေဖြစ်စေတယ်လို့ပြောပါတယ်။အဲ့ဒီရက်ကသူတို့ရဲ့မိသားစုနေအိမ်အဖြစ်တရှိနေတဲ့မျိုးဆက်ပေါင်းများစွာရှိနေပြီးတချို့နေအိမ်တွေဟာ1968ခုနှစ်မတိုင်ခင်ကတည်းကတရှိနေတာလို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်များ။အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ပြပအကူအညီတွေပေးနေမဲ့အစားပြည်တွင်းပြဿနာတွေပေါ်ပို့ပြီးအာရုံစိုက်ဖို့အမေရိကန်ပြည်သူတွေကလိုလားနေကြကြောင်းကွန်ဂရက်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကဗိုလ်တုံးနေ့ကပြောပါတယ်။ဒါဟာဒေါ်လာ65ဘီလီယံတန်ဖိုးရှိတဲ့ပါတီနှစ်ရလုံးကသဘောတူရမဲ့စနစ်အထက်လွှတ်တော်နိုင်ငံသားအကူအညီပေးဥပဒေကြမ်းပေါ်မဲခွဲဆုံးဖြတ်ရေးမလုပ်ဖို့တောင်းဆိုတဲ့သူ့ရဲ့ရည်တည်ချက်ကိုထပ်မံပြောခဲ့တာပါ။ကမ္ဘာတစ်ဝန်းကပြဿနာတွေကိုမဖြေရှင်းခင်ကိုယ့်အရေးကိစ္စရက်တွေကိုအရင်ဆုံးကြိုးစိုက်ဖို့ဆက်လက်တောင်းဆိုသွားမယ်လို့ဂျွန်ဆန်ကပြောပါတယ်။ဒါပေမဲ့သဘောထားပျော်ပြောင်းတဲ့ Republican အမတ်တွေအပါအဝင် American အောက်လွှတ်တော်အမတ်အများစုကတော့ဒီဥပဒေကြမ်းကိုအခြေတင်ဆွေးနွေးပြီးမဲပေးဖို့ဆန္ဒရှိနေကြတယ်လို့ Democrat ဘက်ကပြောပါတယ်။နိုင်ငံသားအကူအညီပေးဥပဒေကြမ်းကမျိုးသားလူမျိုးရေးကိုဦးစားပေးပြီး Russia နိုင်ငံရဲ့ရန်လိုမှုကိုတွန်းလှန်ကနိုင်ငံကာကွယ်ရေးအတွက်အရေးပါတယ်ဆိုပြီး Democrat တွေဘက်ကလိုလားနေကြတာပါ။ American သမ္မတ Joe Biden ကတော့အကူအညီပေးအစီအစဉ်ကိုအမြန်သဘောတူဖို့အင်္ဂါနေ့က American လွှတ်တော်အမတ်တွေကိုတောင်းဆိုထားပါတယ်ညာ။
ဒီလိုအမေရိက
န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ကြာတာပရိနေမနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအဟန့်တားမရှိဝေရောက်နိုင်ရေးစစ်ကောင်စီကသတ်မှတ်ပေးထားတဲ့အဖွဲ့စည်းတွေတင်သာမကပဲအမှန်တကယ်အကူအညီလိုအပ်နေတဲ့လူတူချင်းနဲ့အဖွဲ့တွေထံအကူအညီရောက်ရှိစေရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်းအစိုးရနဲ့လက်တွဲလှုပ်ဆောင်နေကြောင်းအမေရိကန်နိုင်ငံရေးဌာနကသတင်းထုတ်ပြန်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ပရမ်ပရီနူဟာရာတို့ဟာဒီလနာနေကဝါရှင်တန်ဒီစီမှာတွေ့ဆုံခဲ့ရပါမယ်မြန်မာနိုင်ငံကပိုပြီးဆိုးဝါးလာနေတဲ့အကြက်တဲကိုကင်တွယ်ဖြည့်ရှင်းရေးအတွက်ထိုင်းနိုင်ငံနဲ့အာဆီယံဖွဲ့တွေရဲ့ကြိုးပမ်းမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဒီတွေ့ဆုံမှာမြန်မာနိုင်ငံနေဆက်ကစပေးသစ်ဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးချက်ပေးရေးရည်တကြီးလိုအပ်ကြောင်းအလေးပေးဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သရူးမီလာကသတင်းထုတ်ပြန်ပါတယ်ဒါအပြင်မြန်မာအကြက်တဲမှာသက်ဆိုင်သူအလုံးပါဝင်ဆွေးနွေးရေးမတရားဖမ်းဆီးထားသူတွေအလုံးလွှတ်ပေးရေးအကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းစီပြန်လည်ပို့ဆောင်ရေးစစ်ကောင်စီကိုတိုက်တွန်းဖို့လည်းအလေးပေးဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ရန်ကုန်မြို့အားထိုင်းတန်ယုံမှာပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအရေးအတွက်များပြားလာတဲ့အတွက်တရက်ကိုလျှောက်ထားသူ400ကိုသာလက်ခံသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံကဗုဒ္ဓဦးနေမှာကြေညာချက်ထုတ်ပါတယ်။တိုကင်နံပါတ်နဲ့တန်းစီစနစ်ကိုလည်းကျင့်သုံးမှာဖြစ်ပြီးလျှောက်ထားသူကိုယ်တိုင်တိုကင်ရယူရမှာဖြစ်တယ်လို့အလွဲသုံးစားလုပ်မှုတွေတိုကင်အတုပပြုလုပ်တာတွေကိုတွေ့ရှိရင်ဗီဇာလျှောက်ထားခွင့်ပိတ်ပင်မှာဖြစ်ပြီးလျှောက်ထားသူကိုနာမည်ပြတ်စင်းနဲ့ထည့်သွင်းမယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကဖေရီ၁၀ရက်နေ့ကထုတ်ပြန်လိုက်တဲ့အသက်အရွယ်သတ်မှတ်ချက်တွေနဲ့ကိုင်ညီသူတွေမဖြစ်မနေစစ်မှုထမ်းရမယ်။ပြည်သူစစ်မှုထမ်းဥပဒေအာဏာတည်တဲ့နေ့ရက်သတ်မှတ်ချက်ဆိုတဲ့ကြေညာချက်ထွက်ပေါ်ပြီးမှရန်ကုန်ကထိုင်းတန်ယုံရှိမှာနေ့စဉ်လူရာနဲ့ချီတန်းစီပြီးဗီဇာလျှောက်ထားတာတွေတိုးလာခဲ့တယ်လို့ရန်ကုန်မြို့ကန်တွေက VOA ကိုပြောပါတယ်။ဗီဇာလျှောက်ထားမှာအစ်စ်နေပုံများလာတာမျိုးမကြုံရပေမဲ့ရဲနေငယ်ပို့ပြီးကြန့်ကြာတာတွေလည်းကြုံခဲ့ရတယ်လို့လည်းကိုတိုင်ထိုင်းဗီဇာလျှောက်ထားခဲ့တဲ့အမည်မဖော်လိုတဲ့မျိုးသမီးတူက VOA ကိုပြောပါရယ်ကိုတိုင်လျှောက်ထားသူတွေနဲ့ရန်ကုန်မြို့ကန်တွေကရိုက်ခုပြီး social media တွေမှာတင်ထားကြတဲ့ဓာတ်ပုံတွေမှာတော့ထိုင်းတိုင်ယုံရှိမှာလူကြီးဖြစ်ပေါ်နေတာတွေ့ရပြီးလူအမျိုးများဟာမနေ့အစောပိုင်းကတည်းကတန်းစီနေကြတာကိုလည်းမြင်တွေ့ရပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံသမရရွေးကောက်ပွဲမှာအနိုင်ရသူဖြစ်လာပွဲရှိတဲ့အာနာရှင်ဆူဟာတိုရဲ့သမက်ဖြစ်သူစပိုဂျိုဟောင်းပရာဘိုဘိုဆူပီရန်တိုဟာအရင်ကလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့သူဖြစ်ဆွဆွဲခံခဲ့ရသူဖြစ်လို့သူသမရဖြစ်လာမှာပေါ့လူခွင့်အဖွဲ့တွေကတတိထားစောင့်ကြည့်နေကြပါတယ်ဗိုလ်တုံးနဲ့မဲရီတွက်အပြီးကနဦးရလတ်တွေရလက်ရှိကာဝေးဝင်ကြီးလည်းဖြစ်တဲ့ဆူပီရန်တိုကသူရွေးကောက်ပွဲနိုင်ကြောင်းကြေညာထားတာပါသူဟာ1998ခုနှစ်တုန်းကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုအထမဖမ်းဆီးပြန်ပေးဆွဲခဲ့ဖို့အမိန်ပေးခဲ့တယ်လို့ဆွဆွဲခံပြီးနောက်မှာစစ်တပ်ကထုတ်ပယ်ခံခဲ့ရပါတယ်အဲ့ဒီတော့ကဖမ်းဆီးခံရတဲ့တကြလှရှားသူတွေတက်ကဒါဇင်နဲ့ခြေတဲ့သူတွေဟာအခုထက်တိတဲ့အစနရှားမရပျောက်ဆုံးနေစေဖြစ်နေတာပါဒါ့အပြင်ဆူဗီယန်တိုဟာအရှိတီမောမှာလည်းလူခွေချိုးဖောက်မှုတွေနဲ့ဆွဆွဲခံခဲ့ရသူဖြစ်ပါတယ်စစ်တပ်ကထုတ်ခံပြီးနောက်မှာဆူဗီယန်တိုဟာဂျော်ဒန်နိုင်ငံမှာသူ့ဆန္ဒအလျောက်တွားရောက်နေထိုင်ခဲ့ဘူးတို့အရင်ကလည်းအမေရိကန်နိုင်ငံပြည်ဝင်ခွင့်ပိတ်ပင်ခံခဲ့ရသူဖြစ်ပါတယ်ဆူဗီယန်တိုကတော့သူ့ဘော်ဆွဆွဲချက်တွေကိုအရင်ကတည်းကဒီဇိုင်းမမတ်ညှင်းဆိုခဲ့ပြီးသူ့ပုံမှာလည်းတရားဝင်ဆွဲချက်တင်တာမျိုးတော့မရှိခဲ့ဘူးပါဘူးနိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ Amnesty International ရဲ့ Indonesian နိုင်ငံဆိုင်ရာအမှုဆောင် Director Usman Hamid ကတော့လူငယ်ကြောင်းသားတကြွလှုပ်ရှားသူတွေရဲ့မျက်ရည်တွေသွေးတွေနဲ့ပေးဆက်ခဲ့ရတဲ့ပြုပြင်ပြောင်းလဲမှုတွေနောက်ပြန်ဆုတ်သွားမှာကိုစိုးရိမ်ကြောင်း VOA ကိုပြောပါတယ်ခင်ဗျာ
ထိတ်တဲရောက်တဲ့နေ့ကိုကိုငင်းချင်းဤပြုတ်ပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်အတော်များများကိုရခိုင်တပ်တော် AA ကထိ ंछ ုပ်ထားပြီးနောက်ပိုင်းရခိုင်တောင်ပိုင်းမြို့နယ်တချို့မှာတိုက်ပွဲတွေပြင်းထန်လာပါတယ်ချောက်ဖြူမြို့နယ်မှာ၃ရက်ဆက်တိုက်စစ်ကောင်စီဘက်ကလက်နက်ကြီးတွေလေရင်တွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံထောင်ချီဘေးလွတ်ရာထွက်ပြေးနေကြရကြောင်းဒေသခံတို့ကပြောပါတယ်။သတင်းအပြည့်အစုံကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းဆောင်မကိုကိုသားညုံဦးတင်ပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်တောင်ပိုင်းချောက်ဖြူမြို့နယ်အတွင်းကကုလပါကျွေးရနီးမှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။ အဲ့နောက်ဒီကနေ့ထီကိုအနီးအနားခြေရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေလုပ်နေတယ်လို့ကုလပါခြေရွာသားတူကပြောပါတယ်
။ဟောဟုတ်ကဲ့ကိုရဲဒီတိုက်ပွဲဖြစ်တာကတော့ဒီစစ်နေရနေ့တည်းရဲ့ပဲဖြစ်တယ်။ဒါမဲ့ဒီစစ်တုံးရဲနေ့ဒီမနေ့ကပေါ့နော်ဒီတိုက်ပွဲဖြစ်တာတည်းမရှိဘဲနဲ့ဒီတော့ဒီစစ်ကောင်စီကနေပြီးတော့လက်နက်ကြီးတွေနဲ့တိုက်တယ်။နောက်ပြီးတော့ဟို1 2 lane နဲ့လာပြီးတော့ဒီအတွေ့လိုက်ပုံးတွေရှာရတယ်ရှိတယ်ကိုရဲ။哦ဟုတ်ကဲ့ဒီနေ့လေဒီနေ့လေ level ပေါ်လေတိုက်ပွဲဖြစ်တာလည်းမရှိဘဲနဲ့တော့ဒီမနေ့စင်နာကြီးလေးကလောင်းလေးကစားပြီးတော့သူတို့ဒီလက်နေကြီးတွေနဲ့တောက်ချောက်ပြည်တယ်အဲနောက်ပြီးတော့ဒီနေပြီကလည်းပြည်တယ်နောက်ပြီးဒီနေ့ဒီနေ့ဆိုလို့ရှိရင်နေပြီကလည်းပြည်တယ်အမှန်30နဲ့ရေတိုင်းငါပြည်တယ်နောက်လေ night အထက်ကရှိတဲ့ဒီကတော့တော့ဘောအားလည်းလည်းကျင်းနေဆိုင်ပြတာတော့ရှိတယ်
အခုလိုပြစ်ခတ်မှုတွေကြောင့်ကျေးရွာ300လောက်ကဒေသခံထောင်ချီဘီလူရကိုထွက်ပြေးတင်းရှောင်နေကြရတယ်လို့လည်းသူကပြောပြပါတယ်
။ထွက်ပြေးတာဒီဒိုင်းရိုက်ဒဏ္ဍာရီတွေနဲ့တောက်လျှောက်ပြေးနေတော့ဒီရွာဒေသခံတွေကတော့ကြောက်ပြီးတော့ထွက်ပြေးရတာတော့မြင်ရပါတယ်။ဒီအဲ့ဒီနားမှာရှိတဲ့ဒီကလဘာရွာကဆိုလို့ရှိရင်တော့ဒီတော်တော်များများထွက်ပြေးတင်းရှောင်နေကြတယ်လို့ပြောရတာလည်းရှိပါတယ်။အဲနောက်ပြီးတော့ဒီတခြားဒီပြိုင်စင်ကေတို့ဒီပြင်ချေတို့
ကုလပါချေးရွာကနေပြီးတော့ဖေဖော်ဝါရီလ12ရက်နေ့ကလေးကထွက်ပြေးလာတဲ့ဒေသခံတကူကတော့လက်နက်ကြီးတွေကြားရောက်ပောက်ကွဲမှဆွေးနွေးတာကြောင့်အခုလိုထွက်ပြေးလာတာဖြစ်တယ်လို့ဆိုပါတယ
်။အဲလိုကြောက်တာလေးဆိုတော့အဲလိုလက်နက်ကြီးအတန်းတွေအဲလိုလေးရင်တန်းတွေဘုံချတဲ့အတန်းတွေဆိုတော့လေဘယ်လိုပြောမလဲ။မြေကြီးပါအဲလိုမျိုးတုံခွာတလူမျိုးဖြစ်တော့အဲလိုမနေဘူးပေါ့နော်တရွာလုံးတော့ဟိုထွက်ပြေးကြတာပဲအဲလိုစက်ကြီးစက်ကြီးရဲ့နေကလေးဟာရယ်စက်ကြီးမနေ့ပိုင်းဖြစ်တယ်နေ့လေပိုင်းလေးဖြစ်တော့ညပိုင်းညက်ဖက်ပေါ့နော်အဲ့လိုမျိုးညက်ဖက်ဖက်ပြီးလာတာ
ရခိုင်တောင်ပိုင်းကရံပြဲမြို့နယ်မှာလဲစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုတွေဇက်တိုက်လုပ်နေပြီးတော့ရံပြဲမြို့ပေါ်ရက်ကွက်အတော်များများမီးလောင်ပျက်စီးမှုတွေရှိတယ်လို့ရခိုင်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်မြို့ပိုင်းမှာတော့ကြောက်တော်မြောက်ဦးမင်းပြားနဲ့ပောက်တော်မြို့နယ်တွေကိုရခိုင်တပ်တော်ကအပီးထိန်းချုပ်ထားပြီးဖြစ်တယ်လို့မြေပုံမြို့နယ်ကစစ်ကောင်စီတပ်တွေလည်းမြို့ကိုစွန့်ခွာသွားကြတယ်လို့ AA ကထုတ်ပြန်ထားပါတယ်ဒါအပြင်ဒီလာအတွင်းစစ်ကောင်စီရေတပ်တင်မောင်း၅စင်းကိုအေဘက်ကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့မောင်းတော်နဲ့ရသေးတောင်မြို့နယ်တွေကတပ်စခန်းတော်များကလည်းရခိုင်တပ်တော်အေအေကသိမ်းပိုက်ထားပြီးဖြစ်တယ်လို့သိရပါတယ်။လက်ရှိမှာတော့ရခိုင်ပြောင်ပိုင်းကမြို့နယ်တချို့နဲ့တပ်စခန်းတွေအားလုံးနီးပါးဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းမှာအင်အားဖြည့်တင်းမှုတွေရှိနေတာကြောင့်ရခိုင်တောင်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့ဒေသခံနိုင်ငံရေးသမားတွေကပြောဆိုနေကြပါတယ်ခင်ဗျာ။ကျွန်တော်တားညိဦးပါ
။နှွေဦးတော်လှန်ရေးနဲ့အတူမြန်မာပြည်သူတွေရဲ့ဆင်အနာရှင်တိုက်ဖြည့်ရေးမှာပါဝင်သွားမယ်ဆိုပြီးမွန်ပြည်သက်ပါတီထိပ်ပန်းခေါင်းဆောင်တချို့ပါဝင်တဲ့မွန်ပြည်သက်ပါတီအစုအဖွဲ့တစ်ခုကကြေညာလိုက်ပါတယ်။မွန်ပြည်နယ်အတွင်းနိုင်ငံရေးနဲ့စီးရဲပေါ်ဘလောက်အထိရိုက်ခတ်လာနိုင်တယ်လဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မနေ့ကထုတ်ပြန်တဲ့ဒီကြေညာချက်ဘာကြောင့်ထုတ်ရတာကိုဒီမွန်ပြည်သက်ပါတီအစုအဖွဲ့ရဲ့ပြောခွင့်ရလည်းဖြစ်ဒုတိယခေါင်းဆောင်လည်းဖြစ်တဲ့နိုင်ပညာလည်းကအခုလိုစရှင်ပြပါတယ
်ဒီက NGO မှာကြီးလို့မရတာလည်းပါမယ်ဒီအခင်းကြီးမှာမျိုးဒေါ်လာရေးရလဲထပ်ပြီးတော့ပေါ်ပေါက်လာတယ်ဆိုတော့ဒီအကြောင်းရင်းတစ်ခုတိုက်ဆိုင်သွားတယ်လို့ပဲယုံကြည်တယ်အခုဒီနိုင်ငံရေးတက္ကနာကိုနိုင်ငံရေးနီးလမ်းရသွားဖို့ကတော့ဒီစစ်ကောင်စီနဲ့လက်ထက်မှာလုံးဝတော့ဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်အခုလိုဆိုတော့ကျွန်တော်တို့တုံးကြိမ်လုံးလုံးစုနေဖြစ်ချင်းမှာတိတတက်ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးကိုသဘောထားကွဲလွဲတယ်။သူတို့ရဲ့သဘောထားကနိုင်ငံရေးစုနေပွဲတစ်စုံတည်းရသဘောတူချက်ရပြီးတော့ဒီချင်းပြေဝတဲ့လူငယ်တွေကိုတံတော်တွေကိုဝင်ခိုင်းတယ်။နောက်တကြီးပိုင်းလူကြီးပိုင်းတွေကြတော့ပါတီထားဖြူပွားရည်လို့ခေပုံစံနဲ့ပဲတောင်းနေဆိုတော့ဘယ်လိုမှလည်းဒီမှန်မှမဟုတ်ဘူးလို့ရင်တော့ဒီမြင်တဲ့အပေါ်မှာကျွန်တော်ကဒီပါတီညီနာခံမှတင်ပြတယ
်။ဒါအပြင်မနေ့နှစ်ကုန်နဲ့ဒီနှစ်ဆန်းလုပ်ခဲ့တဲ့ဒီမွန်ပါတီညီလာခံတဲ့အမြင်ကွဲခဲ့ပုံကိုလည်းဒီအဖွဲ့ဒုအဖွဲ့ခေါင်းဆောင်တစ်ဖြစ်တဲ့နိုင်ပညာလည်းကအခုလိုပြောပါတယ
်။ဒီမြန်ပါတီတစ်ခုလုံးအနေနဲ့ဒီအမြင်ပေါ်မှာဒီမိတ်ဒီချင်းကတမတော်စီကောင်စီကိုလက်နက်ကိုင်တိုက်ပွဲဝင်ဖို့တော့ပါတီတစ်ခုလုံးအနေနဲ့တော့ဆုံးဖြတ်ချက်ကြမလာဘူး။ပါတီနေနဲ့အများစုဒီစစ်ကောင်စီနဲ့ပိုင်တဲ့ထွေအနေနဲ့ပဲဆက်လက်ပြီးတော့ဆက်ဆံသွားမယ်။အဲကျွန်တော်တို့အမြင်တော်ထားကတော့ပိုင်တဲ့ထွေဆက်ဆံလဲကျွန်တော်တို့ဒီလူလူကိုကာကွယ်နိုင်တဲ့အခြေအနေမရှိသေးဘူး။အဖြစ်လို့ဆိုတော့အခုနေ့ချင်းကဒီစီးပြတ်မှမဟုတ်တဲ့ကြီးရွာပြည်သူလူနေအိမ်ပေါ်မှာစစ်တပ်ကနေပြီးတော့လက်နက်ကြီးနဲ့လေရင်နဲ့ပုံတွေကြဲဖြစ်နေဆိုတော့ကျွန်တော်တို့အနေနဲ့တိုက်ပွဲဝင်တဲ့နီလန်းကလွယ်ပြီးတော့အခြားနီလန်းရှိတော့ဘူးလို့ဒီနေ့ပေါ်မှာ ရေချက်တူယုံချက်ရတဲ့ချက်တူတဲ့ကောင်းဆောင်တွေပါတီရဲပေါ်တပ်မှုတပ်ပေါ်တွေဆူဆီပြီးတော့မြန်မာပြည်ပါတီအားဆရာနာရှင်တက်ချီရေးဆိုပြီးတော့ကျွန်တော်ကထုတ်ပြန်ကြေညာခြင်းဖြစ်တယ
်ဒီထုတ်ပြန်ချက်အပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ
်ဒီမြန်မာပါတီရဲ့တက်ဆိုင်ရာခေါင်းဆောင်များနဲ့ဆက်သွယ်မှုရရှိပြီဖြစ်ပါတယ်ကျွန်တော်ခေါင်းဆောင်ပိုင်းကရောအများစုကရောမတိဘဲနဲ့ထွက်လာတဲ့ကြေညာချက်ဖြစ်ပါတယ်လိုပါပဲဘက်မှာပိုးဘက်မှာဖြစ်နေတဲ့ကိစ္စမှာလည်းတချို့သောသူတို့လုံဆောင်မှုတွေကြောင့်လှုပ်ဆောင်နေတဲ့ခါမျိုးတွေရှိတယ်ဆိုတာသိရပါတယ်အဒီအားလည်းတချို့သောအဖွဲ့အစည်းတွေကအနှဲငယ်ရဲ့လှုပ်ဆောင်ချက်ပဲဖြစ်မယ်လို့ကျွန်တော်တို့ခံမှန်းရပါတယ်အထမှန်ဆက်သွယ်ဆောင်ရွက်နေပါတယ်မွန်ပြည်သပါတီရဲ့ကျွန်တော်တို့ခေါင်းဆောင်ပိုင်းကတော့ဒါတွေလှုပ်ဆောင်ခဲ့ခြင်းမရှိဘူး NCA အတိုင်းပဲလိုက်နာသွားမယ်ဆိုတာလည်းကျွန်တော်သိရပါတယ
်အဲ့ဒီတော့အပြစ်ရထားတဲ့မွန်ပြည်သပါတီကနေခွဲထွက်တဲ့သဘောလားလို့မေးရမှာတော့ရှေ့ဆက်ဖြစ်နိုင်ပုံကိုပါဘိုလ်လူမှုဆောင်ဖွဲ့ဝင်လည်းဖြစ်တဲ့နိုင်ပညာလေကအခုလိုဆက်ရှင်းပြပါတယ
်မွန်ပြည်သပါတီရဲ့နိုင်ငံရေးလမ်းကြံလုပ်ငန်းလမ်းကြံဖွဲ့စည်းပုံအစ်ဒီတစောင်းလုပ်ပြီးတော့ကျွန်တော်တို့ကအတူတူပါပဲဒါပေမဲ့နီလန်ချင်းမတူလို့ကျွန်တော်တို့ကနီလန်တစ်ခုကိုဖောက်ထွက်ပြီးတော့လုံဆောင်အကောင့်တွေပေါ်ရချင်းဖြစ်တယ်ဒီပါတီကနေခွဲထွက်တဲ့ပုံဖွဲ့စည်းပုံစံနေနေတော့မဟုတ်ဘူးဟုတ်ကဲ့နှလုံးသား CC 3ယောက်ပါမယ် CC 6ယောက်ပါမယ်နောက်တော့ဒီကြားထဲမှာဒီထုတ်ပြန်ကြေညာချက်ထုတ်ပြီးနောက်ပိုင်းမှာထားဖို့ကမ္ဘီတွေဘယ်လောက်ပါဝင်လာနိုင်မလဲဆိုတော့အကြည့်ချမ်းမသိသေးပါဘူးတိုင်ရင်မှုတွေသူတိုင်ရင်မှုတွေတော့ပါလာတယ်ပြန်တရင်ဘယ်လောက်ပါမယ်လို့ဆိုတာသူတို့ရဲ့ယုံကြည်ချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့နဲ့လာရောက်ပြီးတော့ဆက်သွယ်ဆောင်ရွက်ပူးပေါင်းပါဝင်လာမှာဒီငွေဒေါ်လာရေးအင်အားစုတွေနောက်ပြီးတော့ကျွန်တော်တို့အခေယူနဲ့ငွေချင်းဖြည့်ဆက်နေတယ်ဆိုတော့သူတို့ကျွန်တော်တို့အတွက်လှုပ်ရှားရပို့ပြီးတော့လွယ်ကူနိုင်လုပ်ပြီးလို့ဆိုတော့ထင်တယ်ပေါ့နော်ပါချလို့ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးစီဆောင်ရွက်တဲ့နေရာမှာ feature အနေနဲ့လုံဆောင်လို့မရဘူးကျွန်တော်တို့အင်းဒါတော်လိုင်းရေးဖွဲ့စည်းမှာမေးဖွဲ့စည်းတွေနေနဲ့ရောဒီမျိုးတော်လိုင်းရေးမှာပေါ်ပေါက်လာတဲ့အဆုတွေနဲ့ရောကျွန်တော်တို့ကဟန်ချင်ချိတ်ဆက်ပြီးတော့ဆောင်ရွက်သွားပါမယ
်အခုလိုမွန်ကြေညာချက်ပေါ် KNU ကမျိုးသားစည်းရုံးပြောခွင့်ရဖရိုစော့တော်နီကလည်းအခုလိုတုံ့ပြန်လိုက်ပါတယ
်ဆရာနာရှင်စနစ်ချုပ်ငြိမ်းအတွက်တကယ်တည်းဝင်နဲ့တတိယချက်ပါဝင်လာမယ်ဆိုရင်ကျွန်တော်တို့ကြိုဆိုရမှာပါပဲလေ
ဒါအပြင် NUG အမျိုးသားညီညွတ်ရေးအစိုးရသမ္မတရုံးပြောခွင့်ရဦးကျော်စောကလည်းအခုလိုကြိုဆိုလိုက်ပါတယ
်ကျွန်တော်ကြိုဆိုပါတယ်အခုချိန်ကမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အမြင့်ဖြုတ်ဖို့အတွက်အကောင်းဆုံးအချိန်ဖြစ်ပါတယ်ပြည်သူလူထုတရားလုံးဝန်ပြည်သူလူထုအပါအဝင်တိုင်းရင်းသားပြည်သူလူထုတရားလုံးအထူးတကားဟန်ချက်ညီညီတိုက်ပွဲဝင်ပြီးတော့ဒီစစ်အာဏာရှင်စနစ်ကိုအချိန်တူတောင်းတဲ့ကာလအတွင်းမှာမြင့်ဖြုတ်နိုင်ဖို့အတွက်အကောင်းဆုံးအချိန်တစ်ခုဖြစ်ပါတယ်ဒီကြေညာချက်ထုတ်လာတာဟာအချိန်ကောင်းဖြစ်သလိုဒီຫນွေဥတော်လာရေးအောင်မြင်ဖို့အတွက်အင်အားကောင်းအသည့်တစ်ခုထပ်မံရရှိတာဖြစ်ပါတယ
်တကယ်တော့ဆေယနာသိမ့်ပြီးမြောက်ပိုင်းညီတော်မမေဖွဲ့စစ်စင်ရေးအားသာမှုတွေထလာခြင်းရခိုင်ပြည်နယ်ပါဝင်တိုက်ပွဲတွေပြန်ဖြစ်တင်းထန်လာပြီးစစ်ကောင်စီစခန်းတွေပုံပုံဆုံးရှုံးလာရခြင်းမှာမုံဘက်မှာလည်းအခုလိုစဖြစ်လာတာလို့သုံးသပ်သူတွေကပြောနေပါတယ်
ကိုဝင်းမင်းဆက်သွင်းမင်းမြန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရိနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOE ကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voenews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပြနေပါတယ်ရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ၃နှစ်ကျော်လာတဲ့အချိန်ထိမြန်မာနိုင်ငံကသတင်းသမားတွေပြည်ပကိုထွက်ပြီးစစ်ကောင်စီနဲ့စန့်ကျင်တော်လှန်တဲ့အင်အားစုတွေကြားတိုက်ပွဲသတင်းတွေကိုတုံ့တရင်တစ်ချိန်တည်းမှာသတင်းရင်းမြစ်တွေဘေးကင်းလုံခြုံအောင်ဆက်ပြီးတော့ထိန်းထားနိုင်မဲ့နီးလန်းတွေရှာဖွေနေကြရပါတယ်Ara Basri ဖတ်ကြားတဲ့ VOA သတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့၃နှစ်ပြည့်ရန်ကုန်မြို့ရဲ့လမ်းမတွေတိတ်ဆိတ်ငြိမ်သက်နေပြီးလုံခြုံရေးတပ်ဖွဲ့တွေပဲတွေ့နေရပါတယ်လူတွေကအပြင်းမထွက်ဘဲနဲ့အိမ်ထဲမှာပဲနေပြီးတော့တိတ်ဆိတ်မှုနဲ့ဆန္ဒပြဖို့နှိုးဆော်ထားတဲ့အချိန်မှာတိုင်းပြည်ရဲ့မြောက်ပိုင်းမှာတော့တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။ စစ်ကောင်စီတပ်ကိုဆန့်ကျင်တဲ့တော်လန်စစ်တွေဆင်နွှဲနေပါတယ်ဒီလက်နက်ကင်ပြိပခါတွေကြားမှာတော့လူတွေတန်းနဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဘွားရောက်ခဲ့ရတာပါအဲ့ဒီအထက်မှာဒီမိုကရက်တစ်မြန်မာအသံ DVV ကသတင်းတော်တွေလည်းပါဝင်ပါတယ်ဒါပေမဲ့သူတို့ကသတင်းတွေကိုတော့တိုင်းပြည်ရဲ့ပြင်ပကနေဆက်ပြီးတော့ပို့နေစေပါ DVV အတွက်ပြပကသတင်းတွေထုတ်လွှင့်ရတဲ့အသံလွှင့်ဌာနတစ်ခုဖြစ်နေရက်တည်ရတာကအဆန်းတော့မဟုတ်ပါဘူးစေအုပ်ချုပ်ရေးမတိုင်ခင်1992ခုနှစ်နော်ဝေနိုင်ငံမှာ DVB ကိုစပြီးတော့တည်ထောင်ခဲ့တာပါအရက်သားအစိုးရလက်ထက်ကြတော့မြန်မာပြည်ထဲကိုပြောင်းရွှေ့ပြီးတော့လုပ်ငန်းလဲပတ်ပြီး2021ခုနှစ်မှာတော့တိုင်းပြည်တွေကနေပြန်ပြီးတော့ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်အရင်ကလည်းအပြင်မှာရက်တည်ခဲ့မှုတွေဆိုတဲ့အတွေ့အကြုံရှိပေမဲ့လုပ်ငန်းလဲပတ်ရတဲ့အခက်အခဲကတော့ရှိနေသေးပ
ါ It's harder in fact because we had to rebuild everything
ပို့ပြီးတော့ခက်ခဲပါတယ်တကယ်တော့ကျွန်တော်တို့အားလုံးကိုပြန်တိဆောက်ရတာပါအစားကနေတစ်ခုချင်းပြန်စရတာပါကျွန်တော်တို့ပြေးရပါတယ်ပြန်ဖွဲ့စည်းရပါတယ်ပြန်တိဆောက်ရပါတယ
်လွတ်လပ်တဲ့သတင်းတွေပေါ်မှာကန့်သက်ပိတ်ပင်ခံရခြင်းမှာတော့ DVB နဲ့တခြားသတင်းဌာနတွေကပြည်ပကနေဒီလိုမျိုးသတင်းတွေကိုထုတ်လွှင့်ပေးနိုင်မှုစ조사လှုပ်ဆောင်နေတာပါ
I think the media become a crucial country.
သတင်းဌာနတွေကတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။သတင်းတူတွေကိုပြန်ပြီးတုံ့ပြန်ဖို့၊ဝါဒဖြန့်တာတွေကိုတုံ့ပြန်ဖို့၊ပဂရီအခြေအနေမှဖြစ်ပျက်နေတာတွေကိုအမှန်တိုင်းပြောနိုင်ဖို့ပါ
။ပြည်ပခဖြစ်ပွားတဲ့နေရာကသတင်းတွေရယူနိုင်မှုအတွက် citizen journalist လို့ခေါ်တဲ့ယုံကြည်ချက်အရာလှုပ်ဆောင်နေတဲ့လူမှုသတင်းသမားတွေအများအပြားရှိပါတယ်။သူတို့ဒါမရှိခဲ့ဘူးဆိုရင်သတင်းတွေကမှန်မှန်မှန်ဆိုတာကိုအတီးပြုတ်ချက်ရယူနိုင်မှုမဖြစ်နိုင်ဘူးလို့ပြပသတင်းဌာနမှာအလုံလုံကိုင်းနေသူတွေကပြောပါတယ်။ထိုင်းနိုင်ငံချင်းမိုင်လိုမျိုးကြီးတွေမှာပြပသတင်းဌာနတချို့ခိုလုံပြီးတော့သတင်းလုပ်ငန်းကိုလဲပတ်နေကြရပါတယ်။ Frontier မြန်မာသတင်းဌာနကသတင်းတောက်တွေကပြည်ရင်းကနေရဖို့ခက်တဲ့သတင်းတွေကိုရအောင်စူးစောင်းနေပါတယ်။သူတို့အတွက်လုံခြုံပါမယ်ဆိုတဲ့အာမခံချက်တော့ဘာမှမရှိပါဘူးလို့ Frontier မြန်မာကိုစတင်တည်ထောင်သူအမှုဆောင်အုပ်ချုပ်ရေးမှူးကိုစန်နီဆွေကပြောပါတယ်
Security protocols that we follow
လုံခြုံရေးအရလိုက်နာရမယ့်စည်းကမ်းတွေရှိပါတယ်။ online ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်လူတူချင်းစီရဲ့လုံခြုံရေးအရလိုက်နာရမယ့်စည်းကမ်းတွေပါ။ကျွန်တော်တို့တိတ်ကို view ဆိုက်ရပါတယ်။ဘာပဲလှုပ်ရှားလှုပ်ရှားဒါပေမဲ့လူတွေအဖမ်းခံတာတွေလည်းရှိပါတယ်။မမျှော်လင့်ပဲအဖမ်းခံရတာပါ
။အရေးကြီးတဲ့လုံဆောင်ချက်တွေအတွက်အမှတ်တရလှုပ်ရှားမှုဓာတ်ပုံတွေကို Frontier သတင်းဌာနရဲ့နေရာမှာတွေ့ရပါတယ်။ DBB အတန်လွှင့်ဌာနဆိုရင်လည်းသူတို့ရခဲ့တဲ့စုတွေကိုတန်းစီပြီးတော့ပြသထားပါတယ်။ကြံခဲ့တဲ့ထားခဲ့ရတဲ့မိသားစုတွေလို့ဖို့ကင်ဘက်တွေအားလုံးအတွက်အမှတ်တရပါ
We try not to communicate with our family members
ပြည်တွင်းကကျွန်တော်တို့မိသားစုတွေနဲ့အဆက်အသွယ်မလုပ်ပါဘူးဆက်သွယ်ရင်နောက်ကလိုက်လို့ရပါတယ်မိသားစုဆွေမျိုးအရင်းနေနဲ့ဆက်သွယ်တာတွေအားလုံးကိုကျွန်တော်တို့ကဖျက်ထားပါတယ
်ဘလို့အခက်ခဲတွေပဲရှိရှိ Frontier မြန်မာတရင်းဌာနကတော့ပြတ်သားတဲ့ရည်မှန်းချက်နဲ့အလုပ်လုပ်နေတယ်လို့ပြောပါတယ
် I think our job isto monitor
ကျွန်တော်တို့ကဘာတွေဆက်ဖြစ်နေလဲဆိုတာစောင့်ကြည့်ဖို့ပါအထူးသဖြင့်စစ်တပ်ကအာဏာသိမ်းပြီး၃နှစ်ပြည့်လာတဲ့အချိန်သတင်းဖြစ်ပျက်နေတာတွေကိုကျွန်တော်တို့အမြဲမပြတ်မျက်စိနှာစွန့်ကြည့်နေပါတယ
်ဒီသတင်းဌာနတွေဟာပြည်ပကနေပြီးတော့လွတ်လပ်တဲ့သတင်းတွေကိုဖျက်ဝေနိုင်မှုအတွက်အရေးကြီးတဲ့သတင်းအရင်းမြစ်တွေအဖြစ်ဆက်လက်ရပ်တည်နေကြဆဲဖြစ်ပါတယ်ရှင
်မဆုမုံပြောပြပေးခဲ့တာပါရှင်VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုချက်ဖို့ကိုလည်းဖိတ်ခေါ်ပါရရှင်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးလိုပါတယ်အမေရိကန်သမ္မတဟောင်းတန်ထရန့်ရဲ့ NATO အဖွဲ့အပေါ်မှတ်ချက်စကားကြောင့်ဥရောပတိုက်တလွာတုံ့လုပ်ခဲ့ရပြီးနေတူအဖွဲ့ကလည်းရှာရှာပါပါတုံ့ပြန်ခဲ့ပါတယ်။သူသာသမ္မတဖြစ်ခဲ့ရင်ပေးเสียရှိတဲ့မပေးတဲ့မဟာမိတ်တွေကိုရုရှားကိုဖိတ်ခေါ်ပြီးတိုက်ခိုက်မယ်လို့ပြောခဲ့တာပါ။စင်တီဆေးအမေရိကန်နိုင်ငံသားရေးဌာနကနေသတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင်။
NATO was busted. ပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့တဲ့အမေရိကန်နိုင်ငံတောင်ကယ်ရိုလိုင်းနားပြည်နယ်ကွန်ဝေးမြို့မဲဆွယ်စည်းရုံးပွဲမှာ Republican သမ္မတလောင်းအဖြစ်ရှေ့ဆုံးကပြေးနေတဲ့ Donald Trump ကပြင်ဆင်ထားတဲ့မိန့်ခွန်းကနေတွေးဖယ်ပြီးသူ့အမြင်ဖြစ်တဲ့အမေရိကန်ကိုအသာစီးယူနေတဲ့ဥရောပတိုင်းပြည်တွေအကြောင်းနဲ့သူတို့လုံခြုံရေးအတွက်မျှမျှတတဝေစုကိုမပေးတဲ့အကြောင်းအခုလိုပြောခဲ့ပါတယ
် One of the presidents of a big country stood up said
တိုင်းပြည်ကြီးတခုကသမ္မတထားပြီးတော့တကယ်လို့ကျွန်တော်တို့ရုရှားကိုတိုက်မယ်ဆိုရင်ကာဝယ်မှာလားလို့မေးပါလေ ကျွန်တော်ကပြန်ပြောလိုက်တာခင်ဗျမပေးခဲ့ဘူးမလားမပေးနိုင်ဘူးလားလို့မေးပါတယ်သူကလည်းဟုတ်ပါတယ်ဒါမျိုးဖြစ်ခဲ့တယ်ဆိုရင်ငေါ့လို့ပြောပါတယ်ဒါမျိုးဆိုကျွန်တော်မကာွယ်ဘူးလို့ပြောခဲ့တယ်တကယ်တမ်းဆိုရင်သူတို့လုံးချင်တာလုံးဖို့တော့ကျွန်တော်ကတိုက်တွန်းပါပါခင်ဗျားတို့ကြားတဲ့နာတွေပေးစရာရှိတာတွေတော့ပေးရမှာပါ
ရုရှားသမ္မတပူတင်ကိုသဘောကျပုံရတာနေတိုးအဖွဲ့ကိုမယုံတာတွေဟာထရမ့်အတွက်တော့အသက်ဆန်းမဟုတ်ပါဘူးဒါပေမဲ့လည်းနေတိုးမဟာမိတ်တွေကိုတိုက်ဖို့ရုရှားကိုတိုက်တွန်းမယ်ဆိုတာကိုတော့ဥရောပနိုင်ငံတွေကပုံမှန်ထက်ပိုပြီးတုံ့ပြန်ကြပါတယ်နေတိုးအဖွဲ့အတွင်းရေးမှူးယန်စတိုတန်ဘတ်ထုတ်ပြန်တဲ့စာထဲမှာဆိုရင်မဟာမိတ်တွေတဦးနဲ့တဦးအကာအကွယ်မပေးဘူးဆိုရင်အမေရိကန်အပါအဝင်အားလုံးလုံခြုံရေးကိုထိခိုက်ပါတယ်အမေရိကန်နဲ့ဥရောပစစ်သားတွေကိုအန္တရာယ်တိုးလာစေပါတယ်လို့ဖော်ပြထားပါတယ်ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘရက်က
Let's be serious.
အလေးနဲ့ထားကြရအောင်ပါ။နေတို့အဖွဲ့ကလူတလောက်ပဲမှားရတာမျိုးမဟုတ်ပါဘူး။အဖွဲ့ကြီးရှိရင်ရှိ၊မရှိရင်မရှိဘူးဆိုတာမျိုးပါ။နောက်ပြီးအမေရိကန်ရွေးကောက်ပွဲကာလမျိုးမှာထွက်လာတဲ့ပောက်ကရအကြံဉာဏ်တွေအပေါ်ချိန်ကုန်ခံပြီးလိုက်တုံ့ပြန်မနေပါဘူး။
ထရန့်ပြောသလိုမျိုးနေတိုးအဖွဲ့ပေါ်အကျွေးတည်နေတဲ့နိုင်ငံမရှိပါဘူး2014ခုနှစ်တုန်းကမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့2024ခုနှစ်ကြာရင်သူတို့ရဲ့ပြည်တွင်းအသက်တင်ထုတ်ကုန် GDP ရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးမယ်လို့ကတိပြုခဲ့တာပါ2023ခုနှစ်အစောပိုင်းခန့်မှန်းချက်အရအဖွဲ့ဝင်နိုင်ငံ30မှာ10နိုင်ငံကဒီနှစ်ရာခိုင်နှုန်းသတ်မှတ်ချက်နာကိုကန့်နေတယ်လို့နေတိုးအဖွဲ့ကခန့်မှန်းထားပါတယ်တမိုင်းပေါမောက်ခမိုက်ခဲခိမိရှ်က
American policy is to some degree already shifting because there's a candidate
Trump Republican Party ခေါင်းဆောင်လည်းဖြစ်တဲ့ Trump လို့သမရလောင်းပါနေတဲ့အတွက် American ဘဝဓာတ်တွေကတစ်စိတ်တစ်ပိုင်းပြောင်းနေပါတယ်ဒီလိုမှတ်ချက်မျိုးကအချို့ပေါ်သကားကြီးလောင်းတယ်လို့ပါပဲယူကော့ဘွယ်ရလက်ပုံမူတည်ပြီးတော့ရုရှားကိုဥရောပကတယောက်တည်းရင်ဆိုင်ရနိုင်ပါတယ်ယူကရိန်းစစ်ပွဲမှာဆိုရင်လည်းဥရောပကပို့ပြီးတော့အထီးကျန်သွားမှာပါ
ဒုတိယကမ္ဘာစစ်ပြီးကတည်းကဥရောပလုံခြုံရေးကိုအာမခံခဲ့တဲ့နေတိုးမဟာမိတ်အဖွဲ့ကိုကာကွယ်ဖို့အမေရိကန်လွှတ်တော်ကမူဝါဒတချို့ချမှတ်ထားတယ်လို့လင်းစိညူမန်လို့လေးလာသူတွေကပြောပါတယ်
And in fact, in 2023, as part of the National Defense Authorization Act,
2023ခုနှစ်အမျိုးသားကာကွယ်ရေးဥပဒေမှာလွှတ်တော်ကအတည်ပြုချက်မရဘဲနဲ့နေတိုးအဖွဲ့တွေကနေပြီးတော့ဘယ်သမရာမှတစ်ဖက်သက်ထွက်လို့မရဘူးလို့ပြဋ္ဌာန်းထားပါတယ်
ဒါပေမဲ့လည်းနေတိုးအဖွဲ့ကတရားဝင်မထွက်ပဲအားနည်းသွားအောင်လုပ်နိုင်တဲ့နည်းလမ်းတွေလည်းရှိတယ်လို့တခြားလေးလာသူတွေကထောက်ပြပါဗျ။ဂျာမနီကနေအမေရိကန်တပ်တွေရုတ်သိမ်းတာမျိုးနဲ့ပုံမှန်ငါလို့နေတိုးအဖွဲ့ဝင်အချင်းချင်းကာကွယ်ရမယ်ဆိုတဲ့အချက်ကိုယုံမှားတန်တရားဖြစ်အောင်လုပ်တာမျိုးပါ။ဒီပုံမှန်အရနေတိုးအဖွဲ့ဝင်တွေဟာအတိုက်ခိုက်ခံရရင်အချင်းချင်းကာကွယ်ရမယ်ဆိုပြီးကတိပြုထားရတာပါ။ဒီပုံမှန်ကိုအသုံးပြုတာတော့တခါပဲရှိပါသေးတယ်။ဒါကတော့အမေရိကန်မှာစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်ပိုင်းမှာဖြစ်ပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA American အတန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဂျန်စီအာဂဇာသတင်းဖတ်ရှင်ကနာတို့ကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါလိမ့်ရှင်အခုအရင်ဆုံးတော့အက်ဒီတာနဲ့ရှင်ရိကန်သတင်းဖတ်ရှင်ကနာကိုတင်ပြပါမယ်အရှိန်မြင့်လာနေတဲ့ရခိုင်တိုက်ပွဲကိုအခုချိန်ထိတရုတ်ကကြောင်ဝင်ဆစ်ဆက်နိုင်ခြင်းမရှိသေးပါဘူး။ရှမ်းမြောက်မှာလို့အောင်အောင်မြင်မြင်ဆစ်ဆက်ပေးနိုင်ဖို့အတွက်ဘလို့အခက်အခဲတွေရှိပါသလဲ။ရှစ်ဆက်ဘလို့ဖြစ်လာနိုင်ပါသလဲဆိုတာကိုဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စံသားကိုမမျှသိအောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါမြတ်စင
်အခုဆိုရင်ဒီရခိုင်ဒေသမှာတိုက်ပွဲတွေကပြင်းထန်နေပါတယ်ပေါ့နော်ပြီးတော့အေးအေးကလည်းမြောက်ပိုင်းဒေသတချို့တိမ့်ထားတယ်ပေါ့ရှေ့အလားလားဘယ်လိုရှိပါမလဲ
ပြပြသားသားပြောပြောထပ်ပါသေးတယ်အေးကတော့ဆက်ပြီးတော့သူတို့စိမ့်ပိုက်ဖို့ကြိုးစားမှာပဲထင်ပါတယ်အခုမြောက်ပိုင်းနေမကဘူးအလဲပိုင်းလို့ပြောရမယ်ဒီကြောက်ဖြူတို့တံတဲကျွန်းတို့ဘာလို့သူတို့ကဥတီပြီးတော့လှုပ်လာနေတာတွေ့ရပါတယ်ဆိုတော့အဲ့တိုက်ပွဲအခြေအနေကတော့ပြီးအောင်မယ်မဟုတ်သေးပါဘူးအဓိကတစ်ခုကနောက်တစ်ခုကဒီခိုင်ပြဿနာကနိုင်ငံတကာရဲ့ပါဝင်ပတ်သက်မှုအထူးသဖြင့်အိန္ဒိယနိုင်ငံရဲ့ပါဝင်ပတ်သက်မှုပေါ့လေအိန္ဒိယဆိုတာဟိုဘက်အစ်ဘက်အိန္ဒိယတရုတ်ရဲ့အိန္ဒိယရဲ့ဘင်္ဂလားဒေ့ရှ်ရဲ့သူတို့ရဲ့ပါဝင်ပတ်သက်မှုလည်းရှိနေတယ်ကြောင့်ဒီဟာပို့ပြီးတော့ဆုတ်ထွေးနိုင်ပါတယ်နောက်စင်ကောင်းစရာကောင်းဆုံးကတော့ပြည်သူလူထုရဲ့ဒုက္ခရောက်တဲ့ကိစ္စပါပဲဆိုတော့ဒီကိစ္စတွေဆက်လက်ပြီးတော့ရှိနေအောင်ပဲဆုဆုဖြစ်ဖြစ်ဖြစ်နေအောင်ပဲလို့ယူဆပါတယ
်ဟုတ်ပါတယ်ဒီလိုဒီတိုက်ပွဲတွေကြားမှာဒီပြည်သူလူထုကတကယ်ကိုပဲအတိဒုက္ခနဲ့ကြုံနေရပါတယ်အတွက်ဒီနည်းမျှတွေကိုစစ်ကောင်စီဘက်ကနေပြီးတော့ပြန်ပြီးတော့သိမ်းနိုင်မယ့်အလားအလာရောရှိပါလား
ကြံသိမ်းနိုင်မယ့်အလားအလာတော့လောလောဆယ်မတွေ့ရသေးပါဘူးစစ်ကောင်စီပြန်သိမ်းယုံလောက်နဲ့လည်းပဲဒီအထူးသဖြင့်ပြည်သူလူထုရဲ့ဒုက္ခတွေကပြည်လဲသွားမယ်မဟုတ်ဘူးထင်ပါတယ်ပြည်သူလူထုအတွက်ကတော့အခက်အခဲတွေတနည်းနည်းမှာတိုက်ပွဲတွေဖြစ်နေတဲ့အကြောင်းသူတို့ကတော်တော်လေးအခက်အခဲကြုံနေရမှာပါပဲဘယ်စစ်မဆိုစစ်ပွဲတစ်ခုဖြစ်လိုက်ပြီဆိုရင်ပထမဆုံးဆုံဆုံးရသူကတော့ဝင်းနာလူစားဆိုတာလူစားပထမဆုံးလူစားကတော့ပြည်သူလူထုပါပဲသူတို့ကတော့မြေစာပြင်ဖြစ်ရတာပေါ့လေဆိုစစ်မဖြစ်လို့လည်းမရဘူးလားဆိုတော့စစ်ဆိုတာကလည်းနိုင်ငံရေးအဖြစ်မပြည်လည်နိုင်တဲ့အတွက်ကြောင့်နောက်ဆုံးစီးရဲဘက်ကိုကူပြောင်းသွားရတာဖြစ်ပါတယ်ဆိုတော့အဲ့ဒီကိစ္စမှာလည်းနိုင်ငံရေးပြဿနာပြည်လည်မှုမရှိသမျှတော့စစ်ကတော့လွဲဖြစ်နေဦးမှာပဲဆိုတော့ပြည်သူကတော့ဆက်လက်ပြီးတော့ဒုက္ခနဲ့ကြုံရအောင်မှာထင်ပါတယ်သူတို့ကကုန်စည်နှုန်းကြီးမြင့်တယ်ဥယျာဉ်မလုံးကြုံဘူးအစဲဥယျာဉ်မလုံးကြုံလို့ဒေသကြားတွေကိုထွက်ပြေးရတာတွေအစအစတွေကကြုံရပါတယ်ဟဲ့လား
ဒီအရှိမပေါ့ရှမ်းမြောက်ကိစ္စမှာတော့တရုတ်ကနေပြီးတော့ဂျာဝင်ပြီးတော့ဆက်ဆက်ခဲ့ပါတယ်ဒီရခိုင်ကိစ္စမှာရောတရုတ်သဘောထားဘယ်လိုရှိပါလဲ
တရုတ်ကလည်းဆက်ဆက်တယ်ဆိုတာပထမတစ်ခါကျွန်တော်တို့ပြောခဲ့ရတယ်တရုတ်ဆန်မကြီးကဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကိုဒါကမှတွေ့တယ်တွေ့ပြီးတော့အေးအေးနဲ့စစ်ကောင်စီနဲ့ဖြစ်နေတဲ့ကိစ္စကိုပြည်လဲအောင်သူတို့ညှိနှိုင်းနေပါတယ်နော်အဲဒီတော့ကသူတို့ညှိနှိုင်းရတဲ့ရွေချက်ကလည်းပဲဘင်္ဂလားဒေ့ရှ်ကရောက်စီနေတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေခိုင်မဲ့ကိုပြန်သွားနိုင်အောင်သူတို့ကြိုးပမ်းနေပါတယ်ဆိုတော့ပြောတယ်ဆိုတော့ကျွန်တော်တို့ပြောခဲ့သလိုပဲစိတ်တော့အတိတ်ပဲမရှိဘူးပေါ့လေဟိုမှာစီနေတဲ့ဒေသခံတွေတောင်နေလို့မရတဲ့အချိန်မှာသူတို့ကိုပြန်သွားလို့ရနိုင်အောင်တရုတ်ကစီစပ်ပြနေဆိုတော့စိတ်အတိတ်ပဲမရှိဘူးအဲ့ဒီနောက်ပိုင်းမှာတော့တရုတ်ရဲ့စီစပ်ဖို့ကြိုးပမ်းအထုမှုစိတ်မတွေ့ရသေးပါဘူးတရုတ်တွေလည်းချင်းချင်းစရာအများကြီးဖြစ်ပါလိမ့်မယ်သူလွယ်လွယ်မင်းတော်ကမင်းနေရာလုံးတော်တော့ဆိုပြီးတော့အဲ့လိုပြောလို့လည်းရမယ့်အချိန်နဲ့မဟုတ်ပါဘူးသူတို့တွေလည်းထက်သွင်းစဉ်းစားရတယ်အများကြီးရှိနေလို့ထင်ပါတယ်ဒီကိစ္စမှာတော့ဆိုတော့သိပြီးတော့မလွယ်လှသေးဘူးလို့ပြောမှာပါ
ဒီရခိုင်နဲ့ရှမ်းမြောက်ကိစ္စနဲ့ကြားမှာဘာကွာလို့ပါလဲ
အဓိကအဲ့ဒါပေါ့ရှမ်းမြောက်ကတရုတ်တနိုင်ငံနဲ့သာအဓိကအဖြစ်ပါဝင်ပတ်သက်တယ်ရှမ်းမြောက်မှာတရုတ်ရဲ့ influence all those from Muslim and there ဆိုတာကို American လက်ခံတယ်နိုင်ငံတကာလည်းသဘောပေါက်တယ်ဒါကသူတို့ရဲ့ backyard လို့ပြောတာပေါ့သူတို့ရဲ့ channel ခံဝင်လို့ပဲပေါ့သူတို့လူမျိုးတွေသိအရေးကြီးတဲ့နေရာဖြစ်တယ်ဆိုတာတရုတ်ကဝင်ဆွတ်တာကိုသူတွေကသိပြီးတော့ပြင်းပြထန်တာမပြောကြပါဘူး။ဒါပေမဲ့ခိုင်လိုနေရာမျိုးမှာလည်းပဲတရုတ်ကတော့သူ့အကျိုးစီးပွားတွေအများကြီးရှိတယ်။ဒါပေမဲ့တရုတ်အကျိုးစီးပွားတစ်ခုလည်းမဟုတ်ဘူး။ဒီဘက်ကအိန္ဒိယအကျိုးစီးပွားလည်းရှိတယ်။တရုတ်ကတော့တရုတ်ပြည်ကနေပြီးခိုင်ကိုလာပြီးတော့အဲဒီအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်လူကျင်တဲ့တရုတ်ရဲ့ကြောက်ဖြူရင်းနဲ့စကန်တို့အထူးစီးပွားရေးဇုန်တို့ပိုက်လိုင်းတို့ဘာလို့ညာလို့ရှိတယ်။ထုံရီလောက်မှာအိန္ဒိယကလည်းပဲမီဇိုရမ်ကနေပြီးတော့ပလဲဝါကနေပြီးတော့ကလဒန်မြစ်ကိုဆုံဆင်းပြီးတော့စစ်တွေစိတ်ကန်းလုပ်ပြီးတော့သူတို့ဖွင့်မယ်နောက်တစ်ခါအိန္ဒိယမြန်မာပြည်ပေါ့လေနောက်ပြီးတော့ထိုင်းလန်အခုအဲ့ဒီလမ်းကိုတော့သူတို့ဆက်ပြီးတိုးချဲ့နေတာဟိုဗီယက်နမ်တိတိုးချဲ့နေတယ်ဆိုပြီးတော့တလုံးလုံးကပဲသူတို့ဆွေးနွေးနေတာရှိပါတယ်ဆိုတော့ဒီဟာကသိပြီးတော့မလွယ်လှဘူးအဲ့ဒီနိုင်ငံတွေအပြင်ထိုင်းတော်မှပဲဘင်္ဂလားဒေ့ရှ်နဲ့သူဟာစီးပွားရေးလုပ်ချင်ပါတယ်ဆိုပြီးတော့တလုံးလုံးကသွားပြီးဆွေးနွေးရတွေ့ထိုင်းsenator state tell to dot matter ဆိုတော့ဒီကိစ္စမှာလည်းပဲခိုင်နေတော့တနည်းတဘုံပတ်သက်တယ်ဆိုတော့ဒီဟာရဲ့သိရှုပ်ထွေးနေရဆိုတော့တရုတ်တနိုင်ငံတွေစိစက်လို့လည်းမဖြစ်နိုင်ဘူးဆိုတဲ့သဘောပါရှမ်းမြောက်ကိုတော့သူတို့ပြောလိုက်ရမှာပဲဆိုတော့ အဲ့လိုတရုတ်ကသူတစ်ဖက်သက်လူချင်းလို့ပြောရင်လည်းပဲအီအတွက်တခြားစဉ်းစားစရာတွေသူတို့ပဲအခြားရွေးချယ်စရာတွေရှိနေဆိုတော့ဒါတော်တော်လေးတရုတ်အတွက်လည်းအခက်ကြုံရမယ့်နေရာလို့ယူဆပါရတာ
ဒါပေမဲ့ခုနပြောတဲ့အနေအထားဆိုရင်တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိနေပါတယ်အကယ်လို့ပေါ့ဒီတရုတ်ရဲ့အကျိုးစီးပွားဟိုအာမခံချက်မရှိတော့ဘူးလို့သူတို့ကမြင်လာရင်တစ်ဖက်ကနေပြီးတော့စစ်ကောင်စီကိုတစ်ဖက်သက်အားပေးပြီးတော့အေးအေးကိုချေမှုန်းနိုင်လား
အေးအေးကိုချေမှုန်းလိုက်လို့ဟောသူတို့အကျိုးစီးပွားကအများရန်တင်းညာတည်ရင်တော့မလားအဓိကအဖြစ်ကဘယ်သူနိုင်လဲဘယ်သူရှုံးလဲဆိုတော့တကယ်ကသူစီးပွားရေးလို့ဟောတဲ့ stability တည်ငြိမ်မှုကိုလိုချင်တယ်မြန်မာတပြည်လုံးမှာသူဘယ်သူကတည်ငြိမ်မှုကိုထိန်းနိုင်မလဲဆိုတာသူကချင်းချင်းပြီးတော့ကြည့်နေတယ်ဆိုတော့စစ်ကောင်စီကအတန်ရတော့လဲစစ်ကောင်စီကသူအပြေးဝယူတာမဟုတ်ဘူးစစ်ကောင်စီကလည်းပဲတရုတ်ကိုယုံတာမဟုတ်ဘူးတင်းလာတဲ့သူကပြည်ထောင်စုနဲ့သဝန်လွှာလာရေးဗိုလ်ချုပ်ကြီးမင်းအောင်လိုက်ပြောရမှာလားအင်အားကြီးနိုင်ငံကြီးတွေကဗမာပြည်ကိုသူကသူတို့အကျိုးစီးပွားရေးမတည်မြင်ဖြစ်ဝင်ဆွဲနေတရုတ်ကိုစောင်းပြောတာပါတဲ့လည်းပြောမှဆိုရင်သူတို့ကလည်းမယုံသူတို့တရုတ်ကလည်းသူတို့မယုံဘူးမယုံလို့လည်းပဲသူတို့ပြောလို့မရရင်တရုတ်ကိုယ်တိုင်ဝင်ပြီးတို့ပြီးတော့လုပ်လိုက်ကြပဲဆက်မြောက်တို့ဘာမှဆိုတော့အဲ့ဒီကိစ္စမျိုးအပြားကြီးဖြစ်နိုင်တယ်ဆိုတော့ခုနမေးတဲ့မေးခွန်းပြန်ကောက်ရရင်အေးအေးကိုချိန်မှုန်းဖို့တဲ့စစ်ကောင်စီကိုပုံအော့ပြီးတော့တရုတ်ကပေးလိုက်မယ်မဟုတ်ပါဘူးအဲ့ဒီပေးတာမဲ့ပေးပုံအော့ပေးလိုက်တော့လုံးဝထာဝရတည်ငြိမ်သွားမှာလားဆိုတာအရေးကြီးပါတယ်အိန္ဒိယတို့ကလက်ခံမလားတရုတ်ကတော့ဝင်ပြီးတော့လုပ်ပြလိုက်ဆိုတော့အဲ့ဒါလည်းပဲအများကြီးစဉ်းစားစရာသို့တော့တရုတ်အခုညပင်းနေဆိုတော့အထောက်ထားလေးအများကြီးတွေ့ရပါတယ်ကျွန်တော်ဆောက်ထားအဟောင်းတွေလည်းပြန်ပြီးလေ့လာကြည့်ရအများကြီးပါပဲ
ဒီအခြေအနေတွေပေါ်မှာပေါ့ဟိုအိနီးချင်းနောက်ထပ်ဒီဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ကဘယ်လိုသဘောထားရှိပါလဲ
အဲ့ဒါပေါ့အိန္ဒိယကလည်းပဲအဓိကအိန္ဒိယပေါ့လေအိန္ဒိယကတော့တရုတ်နဲ့ပြိုင်ပွဲဖြစ်တယ်တရုတ်ရဲ့အိန္ဒိယရဲ့မြန်မာနိုင်ငံသဘောထားမူဝါဒမှာအဓိကထက်ကတော့မြန်မာနိုင်ငံဒီအိန္ဒိယရဲ့ပြိုင်ဘက်ဖြစ်တဲ့တရုတ်ရဲ့ဩဇာကိုလုံးမကြောက်ဘွားရေးဖြစ်တယ်ဒါအိန္ဒိယရဲ့မူဝါဒအဲဒါကြောင့်အိန္ဒိယကဒီမိုကရေစီဆိုကြမှုကိုပြတ်ပြတ်သားသားမထောက်ခံတာကိုလည်းအဲဒါကိုအကြောင်းပြတယ်ငါတို့ကပြတ်ပြတ်သားထောက်ခံလိုက်ရင်မြန်မာနိုင်ငံစစ်ကောင်စီကတရုတ်ဘက်ကိုလုံးဝပါဆိုတရုတ်ဘက်ကိုတွန်းပို့လိုက်လို့ဖြစ်သွားမယ်ဆိုတာအိန္ဒိယအများနဲ့ဆိုရင်လေဆိုတော့အိန္ဒိယကလည်းပဲတရုတ်လိုပဲတစ်ဖက်ကိုကြည့်လိုက်ဟိုဘက်ကြည့်လိုက်ကြည့်နေရပါတယ်ဆိုတော့အစတုန်းကတော့အင်းရစစ်ကောင်စီဖြစ်ဖြစ်ဘ ਹੁ အစိုးရဖြစ်ဖြစ်သူရဲ့သဘောတူမှုရရှိရတဲ့ပေါ်လေသူရဲ့ကလဒန်ဘက်ဆုံးဖွံ့ဖြိုးစီမံကိန်းအတွက်တခြားမြန်မာနိုင်ငံကိုဖြတ်သွားမဲ့စီမံကိန်းတွေအတွက်အနာရှိရဲ့အစိုးရနဲ့သာဆက်သွယ်ခဲ့ပြီးတော့အေရိုးဘာလို့သိဂရုမစိုက်ခဲ့ပါဘူးအေရကအဲ့ဒါကိုသိမကျေနပ်ဘူးအေရကဒီကိစ္စနဲ့ပတ်သက်ပြီးတော့ကလဒန်ဘက်ဆုံးစီမံကိန်းကိုသူကနည်းနည်းလှုပ်လာတော့ဒီကရတဲ့နေ့ကရဲ့ချောင်းပါရင်မှာဟိန္ဒူစတန်တိုင်းစီရင်တိုင်းမှာပါတယ်အေးလောဘဝအေရထိန်ချုပ်လိုက်ပြီးကလေးကအိန္ဒိယရဲ့ကလဒန်စီမံကိန်းအရှိကိုမတိုးနိုင်တော့ဘူးဆိုလို့ပြောတယ်ဆိုတော့တချို့သတင်းစာတွေကအိန္ဒိယဆိုတာတိုက်တွန်းကြတယ်မင်းတို့ဒီစစ်ကောင်စီကိုအကူအညီလို့မရတော့ဘူးဒီဆိုတာခနှောခနဲ့ဖြစ်နေပြီမထိန်နိုင်တော့ဘူးတိုင်းပြည်ကိုဆိုတော့အဲ့မှာအေးအပါဝင်ကြံတဲ့တိုင်းရင်းသားတွေမှချင်းဆိုကြပါဆိုသူတို့လည်းပဲလောဘမှာသိနေပဲသူတို့လည်းမမကငါတိပစ်ဆံဘူလူလာပြီးဆိုတော့ပြောနေရပါတယ်ဒါအိန္ဒိယပေါ်လေဘင်္ဂလားဒေ့ရှ်ကလည်းပဲသူတို့ဒုက္ခဆဲကိစ္စအပြင်မြန်မာနိုင်ငံကဒုက္ခဆဲတယ်ဆိုတာအဲစစ်တပ်ကထွက်ပြေးလာတဲ့လူတွေဘင်္ဂလားဒေ့ရှ်ကိုရောက်တယ်ဒီကိစ္စသိအရေးကြီးတယ်ဆိုတော့ဒီဟာကိုပြန်ပူမဲ့ကိစ္စတွေသူတို့ညှိနေရတယ်အဲဒီချိန်ထဲမှာပဲလူဖွေးရေးဖွဲ့ Perfect Rights ကလည်းပြောတယ်ဒီဒါမှစစ်တပ်ကထွက်ပြေးလာတဲ့လူပြန်မပို့နိုင်အောင်သူတို့တွေဟာဒီနေ့ကလူခွေရေးချိုးဖောက်မှုကဘလောက်ဘက်ကောင်ကပါဝင်ခဲ့လဲဘာလို့သိလဲဆိုတာစစ်ပါအောင်သူတို့နှိစက်ဖို့တော့မပြောဘူးသူတို့ကောင်းကောင်းမုံမထားပါဒါပေမဲ့အဲ့ဒီအချက်လက်တွေကိုယူပါဒီလိုညာလိုမောင်းထုတ်ခဲ့တဲ့အထက်မှာဗမာစစ်တပ်ကအဓိကဆိုတော့သူတို့ဟာဘလို့ပတ်သက်ခဲ့လဲဆိုတာစစ်စစ်ဖို့ပြောနေဆိုတော့အင်းဘင်္ဂလားဒေ့ရှ်အတွက်လည်းပဲတော်တော်အရေးကြီးတဲ့ကိစ္စဖြစ်လာပါတယ်ဒီကိစ္စဟာဆိုတော့ဒါရီဟာတေယုတ်ပေါင်တော့တေယုတ်တိုင်းကနေလည်းမဟုတ်ဖဲနဲ့ပြည်နာနိုင်ငံတွေကပတ်သက်နေတဲ့ဆိုတဲ့ကိစ္စဖြစ်ပါတယ်ခင်ဗျာ
နောက်တစ်ခုသိချင်တာပါတစ်ဖက်မှာလည်းဒီ American Australia Japan India သူတို့ကဒီလုံခြုံရေးဆိုင်ရာဆွေးနွေးပွဲနိုင်ငံများအဖွဲ့ဆို Quad အဖွဲ့ပေါ့ဒီဖွဲ့ကရောဒီ Indo-Pacific ဒေသအရင်မှာဘယ်လိုကဏ္ဍပါပါလဲ
Quad ဖွဲ့ရတဲ့အဓိကရည်ချက်ကိုတည်းတည်းပြောရင်ဆိုအဲ့ဒီမှာတေယုတ်ရောမို့လာမို့တားတာပါခင်ဗျာတေယုတ်ဟာမူလာမှာကိုအမေရိကန်မလိုလားဘူးတေယုတ်ရဲ့ပြိုင်ပွဲဖြစ်တဲ့အိန္ဒိယကိုလည်းပဲအဖို့ညှိတယ်အိန္ဒိယသမုဒ္ဒရာအဓိကလူညွန်ရေးအတွက်ဖြစ်တယ်ဆိုတော့တေယုတ်ကအိန္ဒိယသမုဒ္ဒရာကိုခင်ဗျားဆင်းထွက်ပေါက်လို့ဟုလုပ်လာတာကိုအစတော့ကတေယုတ်ဟာဟိုမလက်ကရေးလက်ကြားကဒီပတ်ထွက်ရတယ်ဒါပေမဲ့အဲ့မလက်ကရေးလက်ကြားကိုဒီဘက်ကပိတ်လိုက်နိုင်ရင် ဒီကတော့ထပ်ပေါက်ခွာဖြစ်သွားမယ်နောက်ပြီးတော့ဒီခိုင်ကနေပြီးတော့ကုန်လန်းနဲ့ဆက်ပြီးသွားတဲ့ပူပြီးတော့လွယ်ကူရဲဆိုပြီးတော့အဲ့ဘက်ကိုလှုပ်လာတာဆိုတော့ဒီဘက်ကိုအဓိကစံကြည့်ရင်လို့ဟန်တားရင်လို့လည်းပဲကော့တဖွဲ့ကိုဖွဲ့ရမှာအဓိကရွေးချက်ပါဆိုတော့အမေရိကန်အားရဲ့ဒီဟိုစိတ်ပြီးတော့အေးလေးထားပြီးစံကြည့်နေမှာပဲ ဒါပေမဲ့လောလောဆယ်မှာတော့အမေရိကန်ဟာတရုတ်ကသိလုံလုံကဲဖြစ်မလားသိရင်တော့စိတ်ပြောမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့သူ့ဖန်လဲသူ့ကိစ္စနဲ့သူအလုံမအားနိုင်လက်မလန်နိုင်ဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကတော့သူအဓိကပြောမှာမဟုတ်ပါဘူး။တရုတ်နဲ့ထိတိုက်ဖြစ်နေကြလဲဟိုတိုင်ဝမ်ကိစ္စကိုပဲသူဥတီပြီးတော့ပြောနေတယ်။ကွာကိုရောနိုင်ငံနဲ့ပေါင်းပြီးတော့ဂျန်နဲ့နိုင်ငံနဲ တုံပြန်လာမယ်အိန္ဒိယဘာပြောလာမယ်ဆိုအဲ့ဒါကြောင့်လည်းပဲတရုတ်ကသိဒီကိစ္စမှာပါဝင်ဖို့အတွက်ကိုသိချင်းရင်စဉ်းစားနေလို့ထင်ပါတယ်ကျွန်တော်က
အဲ့တော့အခုဒီကျမတို့အခုလက်ရှိအခြေအနေကနေပေါ့ရှေ့ကိုမှန်းမြော်ကြည့်မယ်ဆိုရင်အဆုံးသက်ကဘယ်လိုဖြစ်လာနိုင်ပါလဲ
အာဆုံးသက်ကတော့ပြီးပြီးပြင်းပြင်းမမြင်ရသေးဘူးအများအားမှုံဝါးဝါးဖြစ်နေပါတယ်ဒါပေမဲ့ဒီကမ္ဘာမှာဖြစ်တဲ့အရေးခင်းတွေဒီထက်အရေးကြီးနေလောလောဆယ်မှာရုရှားကိစ္စရောယူကရိန်းကိစ္စရောဒါရှေ့လေပိုင်းဂါဇာမဖြစ်နေကိစ္စတို့လိုပဲပေါ့သူတို့လည်းပဲဝါတာတာနဲ့ဆက်ပြီးတော့ကဘာဆောက်နေရဆိုဒီရခိုင်ပြည်သားမှလည်းပဲဒီလိုပဲပြောမှဖြစ်ပါတယ်မြန်မာနိုင်ငံတနိုင်ငံလုံးရဲ့အခြေအနေကလည်းမတည်မြဲဘူးဖြစ်လာနိုင်တာကတော့အခုဆိုလို့ရှိရင်ချင်းတို့နောက်ပြီးတော့ကရင်တို့ကသူတို့ဒေသအုပ်ချုပ်ရေးကိုယ်ပိုင်အုပ်ချုပ်ရေးဆွဲပုံစံမျိုးနဲ့သူတို့လုပ်လာကြတယ်သူတို့ဒေသအုပ်ချုပ်ဖို့အတွက်အဲ့ဒီဟာဒီပြည်ထောင်စုတစ်ခုလုံး Federal Democracy ပြည်ထောင်စုတည်ဆောက်ဖို့အတွက်တခြားမှာပါဝင်လာမဲ့ဆွဲပုံစံမျိုးနဲ့လုပ်နေရတယ်။ဆိုတော့အေးအေးကလည်းပဲစစ်ကောင်စီကဘလောက်ဖြစ်ပြီးတရုတ်ကစစ်ကောင်စီကိုလုံးလုံးပုံအပ်ပြီးပြေထောင်တော့တော်တော်နဲ့လက်လျှော့မှာမဟုတ်ဘူးသူတို့အပေါ်စီးရမှသူတို့ပိုင်းအပေါ်စီးနဲ့ပိုင်းဖြတ်မှာပေါ့ဆမ်းမြောက်လဲထူထူးလောင်းပဲနည်းနည်းသူတို့ရသွားကိုယ်ကလည်းအဲ့အဲ့ခါမှသဘောတက်ကြဖြစ်တယ်။ဆိုတော့သူတို့ကလုံးဝမရရှိပြန်တဲ့ပူနေမြဲကြားနေမြဲပေါ်လေစတက်စကူကတော့သူပြန်သွားမှာမဟုတ်ဘူးသူတို့အပေါ်စီးနေယူမှာလေဆိုတော့ဘယ်အထိအပေါ်စီးယူမလဲဆိုတာကိုစဉ်းစားကြည့်မယ်ဆိုရင်တော့ခုနလိုပဲချင်းတို့ဒီကရင်ညို့မှာလွတ်လို့ပဲသူတို့လည်းပဲပြင်းနေကိုသူတို့ထိန်းချုပ်နိုင်တဲ့အတိုင်းကြားတစ်ခုအထိအဲ့လိုမျိုးလှုပ်လာနိုင်မှသာလို့ရှင်သူများတွေစဉ်းစားပြင်းလည်းပဲလက်ခံနိုင်တဲ့သဘောရှိရတယ်မဟုတ်ရင်တော့ဆက်လက်ပြီးတော့ဖြစ်နေမှာပဲလို့ယူဆပါတယ်ပြောစင်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ
်မြန်မာနိုင်ငံကလူငယ်တွေကြားမှာတညတာတွဲဆုံမှုလို့ခေါ်တဲ့ one night stand relation ရင်းချင်းမှုခေတ်ဆားလာတဲ့အတွက်လင်းကနေကူးဆက်တဲ့ယောဂါတွေဖြစ်ပွားလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒီလို one night stand relation ကိုလုပ်မယ်လို့စိတ်ကူးထားသူတွေရောလုပ်နေတဲ့သူတွေရောလင်းကနေကူးဆက်တဲ့ယောဂါတွေအပြင်တခြားမလိုလားအပ်တဲ့ဆိုးကျိုးတွေကိုရှောင်ရှားနိုင်ဖို့အတွက်ဘာတွေကိုသိထားသင့်ပါလဲဂျန်စီပရိသတ်တွေအတွက် Valentine's Day အထူးအစီအစဉ်အနေနဲ့ဒီအကြောင်းအရာတွေကိုပြောပြဖို့ဆေချောသက်နဲ့လူငယ်ဆိုင်ရာပညာရှင်ဒေါက်တာရေဒနာနဲ့မက်ခင်လီစကားပြောထားပါတယ်ရှင်
Hey Gen Z တို့ဒီတစ်ပတ်မှာတော့ Valentine's Day အတွက်အထူးအစီအစဉ်နေနဲ့လူငယ်တွေကြားထဲမှာအရန်ကိုရေပန်းစားနေတဲ့ ONS လို့ခေါ်တဲ့ One Night Stand Relation အကြောင်းကိုပြောဖို့အတွက်မျိုးဆက်ပွားနဲ့လိမ့်မိုင်းဆိုင်ရာကျန်းမာရေးပညာရှင်တယောက်ကိုဖိတ်ခေါ်ထားတယ်။သူဘာတွေပြောမလဲဆိုတော့နားထောင်ကြည့်အောင်နော်။
အဓိကအချက်အနေနဲ့ဘာကိုသိထားတယ်လဲဆိုရင်အင်္ဂလိပ်လိုဆိုရင်တော့ကျမတို့က my body my rights လို့ခေါ်ရပေါ့ဆိုကိုယ့်ရဲ့ကိုယ်ခန္ဓာနဲ့ပတ်သက်ရင်ကိုကသာဆုံးဖြတ်ချက်ချပိုင်ခွင့်ရှိရမယ်အထူးသဖြင့် Valentine's Day မှာဒါကိုသိထားတယ်နဲ့ဆိုတော့အဲ့ဒီမှာဘာတွေပါလဲဆိုရင်နော်ကိုကလိင်ဆက်ဆံမယ်လိင်ဆက်ဆံဘူးဆိုတော့ကိုကသာကိုဆုံးဖြတ်ချက်ချပိုင်ခွင့်ရှိရယ်နော်ကိုယ့်ခန္ဓာအပေါ်မှာလုံးမဲ့အရာတွေကိုကိုကဆုံးဖြတ်ချက်ချပိုင်ခွင့်ရှိတဲ့အခါမှာသူများကနေပြီးတော့ကိုကိုနော်ဒီချိန်ချောက်တာမျိုးအပြော့နည်းနဲ့ဖိအားပေးတာမျိုးရှိလာရင်ကျမတို့က no ပြောပိုင်ခွင့်ရှိရဲ့အဲ့လို no ပြောတာကိုလည်းတစ်ဖက်သားကလေးစားရမယ်ပေါ့ဥပမာအားဖြင့်အသေးရေငါတို့တော့ချစ်နေကြတာပဲ3နှစ်လောက်ရှိနေပြီဒီနေ့လေးတော့လည်းရောပေးပါလို့ပြောလာတဲ့အခါမှာကိုကအစင်စစ်ဖြစ်တယ်လို့မခံစားရဘူး နောက်ဆိုရင်အင်္ဂါကတော့အဆင်သင့်ဖြစ်သေးဘူးအဲ့ဒီအတွက်ကြောင့်မလို့မလုပ်ပြစေနဲ့လို့ပြောပိုင်ခွင့်ရှိရဲ့အဲ့လိုပြောတာကိုတစ်ဖက်ကလေးစားရမယ်မလေးစားဘဲနဲ့အတင်းလုပ်တယ်ဆိုရင်အာဒါ red flag ပဲပေါ့နော်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီဆက်ဆံရေးကိုတေချာပြန်ပြီးစဉ်းစားသင့်ပြီပေါ့ so different line တိုင်းစိတ်မှာ my body my rights ဆိုတာလေးရဲ့နောက်တစ်ခုကတော့ကိုယ့်ကိုယ်ကိုဘယ်လိုကာကွယ်မလဲဆိုရင်နီလန်လေးရဲ့တော့အလုံးငယ်တွေသိထားသင့်ပါတယ်လို့ဟုတ်
ONS လို့ခေါ်တဲ့ one night stand relation ရဲ့နောက်ဆက်တွဲစုကြူရအောင်ဘာရရှိနိုင်လဲ
တကယ်တော့ one night stand မှာအဓိကစိတ်ပူရတယ်အချက်တွေအများကြီးရှိတယ်ဆိုနံပါတ်1ကတော့ပါလဲဆိုရင်အခုမှတွေ့ပြီးတော့သူ့ရဲ့နောက်ကျောင်းရဆိုရင်ကိုမသိဘူးသူ့ရဲ့လင်ပိုင်းဆိုင်ရာအမှုချက်နေရဘယ်လိုရှိလဲဆိုတာမသိရအခါမှာအဲ့ဒါကိုကိုကအကာအကွယ်ကွန်တုံးမသုံးမဲနေလိုက်မယ်ဆိုရင်ဒလင်ကတဆင့်ကူးဆက်တဲ့ပိုးရရတတ်တယ်ပေါ့နော် HIV အပါဝင်ပေါ့နောက်တစ်ခုကပါလဲဆိုရင်မလိုချင်တဲ့ကိုဝင်ရနိုင်တယ်ပေါ့ဆိုအဲ့မလိုချင်တဲ့ကိုဝင်ကိုကနောက်ဆက်တွဲဖြည့်ရှင်းရတာတွေကအသက်အန္တရာယ်ထိခိုက်ရတာတွေပါဖြစ်လာနိုင်တယ်ပေါ့နော်နောက်ကျမတို့ one night stand ဆိုရင်ငါလဲစမ်းကြည့်လိုက်မယ်ဆိုပြီးလုပ်တယ်လုပ်ပြီးတော့မှအပြည့်ရှိတယ်လို့ခံစားရတာမျိုးပေါ့နော်စိတ်ပိုင်းဆိုင်ရာမှာဆိုရင်ဖြစ်နိုင်တယ်နောက်တစ်ခုကကျမတို့နောက်အခုမှတွေ့တဲ့လူတယောက်နဲ့ one night stand နေတဲ့အခါကျရင်လင်ပိုင်းဆိုင်ရာတရားမှုကစိတ်ပိုင်းဆိုင်ရာနှိစက်မှုတွေရောမရနိုင်တာဖြစ်နိုင်တယ်နောက်ကိုကပေါ်တော့မတိလိုက်ဘူးနေလိုက်တယ်ပြီးတော့အခါကျမှကို့အတူနေလိုက်တဲ့လူကနော်အသက်မပြည့်သေးတာမျိုးဆိုရင်နောက်ပိုင်းမှာဒါတရားဥပဒေပိုင်းဆိုင်ရာနဲ့ညှိစွန်းနိုင်တာမျိုးရှိရယ်နောက်ဆုံးတစ်ခုကကြပါလဲဆိုရင်အဲကြောက်စရာလည်းကောင်းတယ်ဒါကတော့လူတယောက်ရဲ့အပြုတ်အမူသူဘလို့စဉ်းစားတွေးခေါ်လဲဆိုတာမသိဘဲနဲ့နော်သူနဲ့အတူတူနေဖို့အတွက်ကိုအာလုံလိုက်တဲ့အခါကျရင်အတိုင်းချင်းအကြမ်းဖက်တာလိမ့်ပိုင်းဆိုင်ရာအကြမ်းဖက်တာဖြစ်နိုင်တယ
်ဒီနောက်ဆက်တွဲပြဿနာတွေမကြုံရအောင်ဆောင်ရွက်ရှောင်ရည်နေဘာတွေလဲဆိုတာကိုလည်းမေးကြည့်အောင်မ
ယ်နော်လူငယ်တွေအနေနဲ့ဒါ one night stand နေမယ်နေမယ်လို့စဉ်းစားတဲ့လူတွေအကာအကွယ်ကွန်တုံးအမြဲတမ်းပါနောက်ဘယ်နှယောက်နဲ့များအကောက်ကွန်ပါပဲရောနေနေလဲနော်ဘာတွေကိုကိုယ့်စီကိုတည်ဆောင်လာပေးနေလဲဆိုတာမသိရခါမှာနံပါတ်1အကောက်ကွန်တော့အမြဲတုံးပါနောက်ဒီမလို့ကျင်တဲ့ကိုဝင်ကိုကောက်ကွန်ဖို့အတွက်ဆိုရင်ကွန်တုံးအပါဝင်အဲဒီကွန်တုံး plus ပေါ့နော်သတိထားစိတ်မျိုးမျိုးပါသုံးတယ်နော်ဟိုအတူမနေခင်ကလေးကကိုယ်လင်ပိုင်းဆိုင်ရာအဖြစ်မှုမှာဆိုရင်ဘာတွေကိုလိုက်ရောနိုင်တယ်ဘာတွေကိုဖြင့်ကိုမလုချင်ဘူးဆိုတာအစကတည်းက boundary ချပြီးတော့ပြောရမယ်ပေါ့နော်အဲ့လိုပြောပြီးတော့ညှိနှိုင်းနေတဲ့အချိန်မှာတော့ဟိုဘက်ကကိုယ်ကိုမလေးစားတဲ့ဟာမျိုးပြလာပြီးဆိုရင်ရှေ့ဆက်မတိုးပါနဲ့ဘာလို့ဆိုသူဒီကိုယ်စကားပြောနေတဲ့အချိန်မှာတော့ကိုယ့်ရဲ့စိတ်ဆန္ဒကိုမလေးစားရင်ကိုယ်တကယ်ဒီ one night stand လုပ်နေတဲ့အခါမှာဆိုရင်လည်းသူဒီရှေ့ဆက်တိုးမှာပဲကိုယ်မကြိုက်ပဲနဲ့နော်အဲ့ဟာဒီဒါကိုယ့်အတွက်အနေရများတယ်အဲ့ဒါဒီရင်ပိုင်းဆိုင်ရာအကြံဖတ်ခြင်းဖြစ်တယ်။နောက်လူငယ်ရေချားထဲမှာဒါအရက်စေးအလွန်ကြုံသုံးဆွဲတာလေးပေါ့နော်။ဆိုတော့ကိုကအရက်မတောက်ထားခင်အချိန်ဒီမှာဒီဆုံးဖြတ်ချက်ကိုချခြင်းမှာချမယ်။ဒါပေမဲ့အရက်ရဲ့ influence အောက်ရောက်သွားပြီးစေးရဲ့ influence အောက်ရောက်သွားပြီးဆိုရင်ကိုတာမန်အချိန်မှာမချတဲ့ဆုံးဖြတ်ချက်တွေအဲ့အချိန်မှာချကောင်းချသွားလိမ့်မယ်။အဲ့အတွက်ချောင်းမလို့အဲ့ဒါဒီကိုအလွန်ကြုံသုံးဆွဲတာလေးကိုသတိထားပါ။နောက်ဒီကိုဗင်နာမှာရှိနေမယ်ဆိုတာကိုကိုရင်းနေတဲ့လူတစ်ယောက်ကိုတော့ပြောထား။ဘာလို့ဆိုတစိမ်းတယောက်နဲ့ one night stand နေတဲ့အခါမှာဘာဖြစ်သွားနိုင်လဲဆိုတော့ဘယ်မှမသိဘူးပေါ့နော်ဆိုတော့ဟိုတကယ်လို့ကိုကအနိုင်ကျင့်တာခံလိုက်ရတယ်နော်ဒီလူနဲ့နေနေနဲ့ကြောက်လာတယ်ကိုအဲ့ကနေပြီးတော့ရုံးထွက်ချင်နေဆိုရင်ရင်းနေတဲ့လူတယောက်ကိုပြောထားနော်ဒီခုတ်ပေါ်လေးထားထား message ပို့လိုက်တာပဲဖြစ်ဖြစ်ထားအဲ့ခါကျရင်ကိုကဒါအကြောင်းပြချက်ပြီးပြီးရှောင်ထွက်လို့ရတယ်နော်နောက်တစ်ခုကကျတော့ဒီကိုက one night stand ကိုတော့ခဏခဏလုပ်နေတဲ့လူမျိုးပဲဖြစ်ဖြစ်တစ်ခါပဲလုပ်တဲ့လူပဲဖြစ်ဖြစ်အလင်းကတစ်ဆင့်ကူးဆက်တဲ့ပိုးတွေကိုပုံမှန်အမြင်စစ်ပါအဲ့ဒါကဒီကိုကိုကာကွယ်တာလည်းဖြစ်တယ်လို့မျိုးကိုနဲ့အတူနေတဲ့တစ်ဖက်သားကိုကိုကာကွယ်ပေးပြီးသားလဲဖြစ်တယ်ပေါ့နော်ဆိုတော့ဒါ one night stand တော့ဆိုရင်ဒီຢာလေးတွေကိုတော့လုပ်တင်တယ်တော့သတိထားတဲ့ဆိုရဲဟာလေးကိုကျွန်မအဲ့ဒါလေးပြပြချင်ပါတယ်
ကေဂျန်စီတွေဒီတစ်ပတ် Valentine's Day အတွက်အထူးစီစဉ်ရတာတလောက်ပဲเนาะနောက်ပတ်တွေကြာလို့ရှင်လေလူငယ်တွေအတွက်မျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်ပြီးတော့အလင်းတင့်တယ်လို့ဖော်ပြပေးတော့ဖို့ရှိတာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမီနဲ့เนาะတတ
American ပြည်တော်စု Las Vegas မှာကစားတဲ့ Super Bowl Final မှာတော့ Kansas City Chiefs အသင်းကအနိုင်ရပြီးဘိုးဆွဲသွားပါတယ်။မာရသွန်ပြိုင်ပွဲတွေမှာကမ္ဘာစံချိန်တင်ထားတဲ့ကင်ညာနိုင်ငံကနာမည်ကြီးမာရသွန်အပြည့်ချန်ပီယံအသက်24နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအင်္ဂစာသတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ပြထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားသာသတင်းတွေကိုပြန်ဆက်ပေးတော့မှာဖြစ်ပါတယ် အမေရိကန်ရဲ့လူကြိုက်အများဆုံးအားကစားပွဲဖြစ်တဲ့ Super Bowl လို့ခေါ်တဲ့ American Bowl Final ကိုတော့တနင်္ဂနွေနေ့ကသာသေးကြပြမှာကြားခဲ့ရပါတယ်။ဒီနေ့ Super Bowl 58 Final မှာတော့မနေ့ကလက်ရှိ Champion Kansas City Chiefs နဲ့ San Francisco 49ers တို့ဘောလုံးကြဲကြပြီးတော့ Kansas City Chiefs က25မှတ်22မှတ်နဲ့အနိုင်ရပြီးတော့ဘောဆွဲသွားပါတယ်။ပုံမှန်ပွဲချိန်အတွင်းမှာနှစ်သင်းစလုံးအကျိန်းနဲ့ဖြစ်ပြီးတော့16မှတ်စီတည်ဖြစ်နေတာကြောင့်အချိန်ပိုကစားကြတာမှာဆန်ဖရန်စစ္စကိုအသင်းကနောက်ဆုံးဆက်ကမိုင်းအလိုအထိ၃မှတ်အတာနဲ့ဥဆောင်နေပြီးတော့မှနောက်ဆုံးမှာကန်ဆက်စစ်တီအသင်းဘက်ကတတ်ရှောင်းရပြီးတော့25မှတ်22မှတ်နဲ့နိုင်ရပြီးတော့ပိုဆွဲသွားတာဖြစ်ပါတယ်အခုလိုကန်ဆက်စစ်တီ chief အသင်းအနိုင်ရသွားတာကြောင့်သူတို့ဟာလွန်ပါရီစူဖလားကြီးကိုလည်းနှစ်နှစ်ဆက်တိုက်ရသွားခဲ့ပါတယ်ဒါဟာ2004နဲ့2005ခုနှစ်က New England Patriots အသင်းနှစ်နှစ်သက်တိုက်ဘိုးဆွဲပြီးတဲ့နောက်ပိုင်းမှာလက်ရှိ Champion အသင်းအနေနဲ့ပထမဆုံးအချိန် Champion ဘွဲ့ကိုကာကွယ်နိုင်လိုက်တာလည်းဖြစ်ပါတယ်။ Super Bowl Final ပွဲနဲ့ပတ်သက်ပြီးတော့အားကစားပရိသတ်တို့ဖြစ်တဲ့ဥက္ကုကိုယ်တော်ရဲ့အမြင်ကိုမေးကြည့်ထားပါတယ်
။အဝေးကတော့တကယ်တမ်းကတော့ဘာတည်းများကြားတည်းများသူတို့ရဲ့ရင်းချင်းနဲ့ကစားပုံကစားနည်းနဲ့ကစားကွက်တွေနှစ်ဖက်လုံးကချင်းကြီးပါတယ်နော်ကန်ဆာစ်ကတော့ပို့ပြီးတော့ဟို chief တွေကတော့ပို့ experience ရှိတာပေါ့ chief ရဲ့ quarterback Patrick Mahomes ကမနစ်ကလည်းနိုင်ကြပြီးသားအဲ့မတန်ကင်တနည်းနည်းနည်းကလည်းတော့ final တက်တဲ့ team ရောက်ကောင်းကစားထားဘူးသားဆိုတော့သူကပို့ပြီးတော့ San Francisco အသင်းက quarterback Brock Purdy ထဲတော့သူကနည်းနည်းပို့ experience ရှိတယ်ကစားမှုကစားနည်းပို့နည်းနည်းဒီတက်တဲ့အကျန်းခံနိုင်တယ်ဆိုတော့ချိန်ကိုသုံးချတတ်တဲ့ဒီ quarterback တွေနဲ့အသင်းတွေကသူတို့အဲ့လိုစိတ်တိုက်ဖြစ်လာပြီးဟိုချိန်ကြီးလာပြီးဆိုလို့ရှိရင်နောက်ဆုံးကျန်တဲ့အချိန်ကိုကိုကဘလို့သုံးချနိုင်တယ်ဆိုတဲ့ပုံမှာအသုံးချတတ်တဲ့လူကနိုင်တာများပါတယ် chief ကတော့ပို့ပြီးတော့ချိန်တာတယ်လို့ထင်ရပြီးမဲ့ဗားတင်ကြားတင်မဲ့နောက်ဆုံးကံလေးလည်းပါတဲ့အချိန်သုံးချပုံလေးနဲ့ဒီ quarterback ရဲ့ဆုံးဖြတ်ချက်မှန်ကန်မှုကြောင့် chief ကနိုင်သွားတာပေါ့ဒီ
ဒီနေ့ Super Bowl Final မှာထူးခြားတာကတော့ Kansas City အသင်းမှာပါဝင်ကစားတဲ့ Travis Kelce ဟာကမ္ဘာကျော် Pop ဆိုတော့ Taylor Swift ရဲ့ချစ်သူဖြစ်တာကြောင့်ဒီပွဲကို Taylor Swift ကိုယ်တိုင်လည်းဂျပန်နိုင်ငံမှာဖျော်ဖြေပွဲအပီးကိုပိုင်ချက်လေးနဲ့ပြန်လာပြီးတော့အားပေးသွားခဲ့ပြီးတော့ပွဲပြီမှလည်းကွင်းထဲကိုဆင်းပြီးတော့သူချစ်သူနဲ့အတူအောင်ပွဲခံခဲ့တာကိုလည်းတွေ့ခဲ့ရပါတယ်ခင်ဗျာဘောလုံးတွင်နေပတ်မှာတော့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာတော့ Asian Ivory Coast အသင်းကနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။နောက်ဆုံး Final ကိုတနင်္ဂနွေနေ့ကကစားကြတာမှာ Ivory Coast အသင်းက Nigeria ကို2ဂိုးတကိုးနဲ့နိုင်ပြီးတော့ဘူဆွဲသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်တော့ Ivory Coast အသင်းဟာ Asian ဖြစ်တယ်ဆိုပေမဲ့လည်းအုပ်စုပွဲစဉ်တွေတုန်းကတပွဲနိုင်နှစ်ပွဲရှုံးနဲ့အုပ်စုတတိယပဲရပြီးနောက်တစ်ဆင့်ကိုတက်ခဲ့တာပါ။အဲ့လိုအုပ်စုတတိယပဲရခဲ့တာကြောင့်ပြိုင်ပွဲအတွင်းမှာပဲနီးပြကက်ဆက်ကိုထုတ်ပြီးတော့လက်ထောင်နီးပြအမစရေးကိုညာရင်နီးပြခန့်ပြီးတော့ဆက်ကစားခဲ့တာပါဒါမဲ့လည်းအုပ်စုတတိယနဲ့ရှုံးထွက်အဆင့်ကိုနောက်ဖေးပေါက်ကနေတက်ခဲ့ရတဲ့ Ivory Coast အသင်းဟာ final အထိတက်ခဲ့ပြီးတော့အုပ်စုပွဲတုန်းကတကူးကိုမရှိနဲ့ရှုံးခဲ့တဲ့ Nigeria နဲ့ပြန်တွေ့ခဲ့တာပါဖိုင်နယ်မှာတော့ Ivory Coast ဟာနောက်ကနေလိုက်ကစားခဲ့ရပြီးမြန်မာဒုတိယပိုင်းမှာသူနဲ့နှစ်ဂိုးနဲ့နောက်ဆုံးမှာနှစ်ဂိုးတကူးနဲ့နိုင်ရသွားခဲ့ပါတယ်Ivory Coast အတွက်အနိုင်ဂိုးကိုတော့ Cancer ရောဂါကနေဆေးကုပြီးတော့မနစ်ကမှပြန်ကောင်းလာခဲ့တဲ့ Dortmund Taisubu Sebastian Haller ကသွင်းပေးခဲ့တာဖြစ်ပါတယ်။အခုလို Ivory Coast အသစ်အနိုင်ရသွားတဲ့အတွက်လည်း Asian ပြည်သက်တွေအကြီးအကျယ်ကိုအောင်ပွဲခံနေကြပါတယ်။ Ivory Coast ယာယီနီးပြ MS Faye ကတော
့ j'arrive même pas à mesurer ma joie franchement je suis c'est énorme
ကျွန်တော်အနေနဲ့ကစားသမားဘဝကအနိုင်ရဖို့အတွက်စိတ်ကူးရင်ခဲ့ဘူးပေမဲ့အနိုင်မရခဲ့ပဲယာယီနီးပြဘဝနဲ့ကြာမှာအနိုင်ရခဲ့ပြီးအဲ့ဒီအတွက်လည်းပြောမပြတတ်အောင်ဝမ်းသာမိပါတယ်ပြီးတော့ဒီပြိုင်ပွဲကတကယ့်ကိုထူးခြားလာပါတယ်ဒီပြိုင်ပွဲကစဲတဲ့ရင်ဖို့ဖြစ်စရာတွေအများကြီးရှိခဲ့တယ်လို့အလှည့်အပြောင်းတွေလည်းအများကြီးဖြစ်ခဲ့ပါတယ် Ivory Coast အနေနဲ့ဒီပြိုင်ပွဲအတွက်ဂုဏ်ယူနိုင်တယ်လို့ထင်ပါတယ်ပြိုင်ပွဲကလည်းတကယ့်ကိုကောင်းပြီးအံ့အားသင့်စရာတွေအလှည့်အပြောင်းတွေအပြည့်နဲ့ပါအာဖရိကနိုင်ငံများဖလားကိုဒီလိုအစဉ်မျိုးနဲ့ကျင်းပနိုင်အောင်စီစဉ်ခဲ့တဲ့ကျွန်တော်နိုင်ငံအတွက်လည်းဝမ်းမြောက်မိပါတယ
်အခုလို Ivory Coast အသင်းအနိုင်ရသွားတဲ့အတွက်ဒါဟာ2006ခုနှစ်ကအိရှင်အင်ဂျစ်အသင်းအနိုင်ရပြီးတဲ့နောက်အိရှင်ပြည်လက်ခံကျင်းပတဲ့အသင်းတွေပထမဆုံးအချိန်ပြန်ပြီးတော့အနိုင်ရတာဖြစ်ပါတယ်ခင်ဗျာ
အ
Africa မှာ Asia Rigos အသင်းက Champion ဖြစ်သွားချိန်မှာပဲ Qatar မှာကျင်းပနေတဲ့ Asia Phala ဘောလုံးပွဲမှာတော့ Asian Qatar အသင်းအနိုင်ရပြီးတော့ပုံဆွဲသွားပါတယ်။ Final ကိုစနေနေ့ကလိုအမျိုးကလူဆွေးခွင့်ကြီးမှာကစားခဲ့တာမှာ Qatar က Jordan ကို 3-2 နဲ့နိုင်ပြီးတော့ပုံဆွဲသွားတာပါ။ဒီဘက်မှာထူးခြားတာကတော့ Asian Qatar အသင်းဟာ Penalty 3 လုံးရခဲ့ပြီးတော့3လုံးစလုံးကိုလည်းဝင်အောင်ခံနိုင်ခဲ့ပါတယ်။ကာတာသင်းဟာဒီပွဲအနိုင်ရလိုက်တဲ့အတွက်အရှဖလားကိုနှစ်ကြိမ်ဆက်တိုက်ပိုးဆွဲသွားခဲ့ပြီးတော့ကာတာနိုင်ငံသားတွေလည်းအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်အရှဖလားဘောလုံးသမိုင်းကိုပြန်ကြည့်ရရင်တော့ဂျပန်က၄ကြိမ်နဲ့အများဆုံးရထားပြီးတော့ဆော်ဒီနဲ့အီရန်က၃ကြိမ်တောင်ကိုရီးယားနဲ့ကာတာက၂ကြိမ်စီရထားပြီးအစ္စရေးကူဝိတ်အီရတ်အော်စတြေးလျတို့က၃ကြိမ်စီပိုးဆွဲထားတာကိုတွေ့ရပါတယ်ဒီနေ့မှနာမည်ကြီးခဲ့တဲ့တောင်ကိုရီးယားဘောလုံးသင်းကတော့အရှဖလားကိုနှစ်ချိန်ဘူဆွဲခဲ့ပေမဲ့စောစောချင်းကျင်းပခဲ့တဲ့1956နဲ့60ခုနှစ်တွေမှာဘူဆွဲခဲ့တာကြောင့်အခုဆိုရင်အရှဖလားနဲ့ဝေးနေတာဟာနှစ်ပေါင်း60ကျော်သွားပြီလေဖြစ်ပါတယ်ခင်ဗျာဒီကုန်ပြသတင်းလေးပတ်မှာတော့မာရသွန်ပြိုင်ပွဲတွေမှာကမ္ဘာစံပြင်ပြထားခဲ့တဲ့ကင်ညာနိုင်ငံကကယ်ဗင်ကစ်တွန်းဟာကင်ညာနိုင်ငံကသူ့ရဲ့ဇာတိမျိုးနာမှာပဲရတိုက်မှုဖြစ်ပြီးတော့တနင်္ဂနွေနေ့ကပဲကျွမ်းလွန်သွားခဲ့ပါတယ်။သူနဲ့အတူသူ့ရဲ့နှီးပြဟာကီဇီမာနာလည်းသေဆုံးသွားခဲ့ပါတယ်။အင်္ဂလာအိုလံပစ်ကော်မတီဥက္ကဋ္ဌဆဘက်ရှင်ကိုကတော့ကစ်တွန်းကျွမ်းလွန်သွားတဲ့ပုံမှာ 2-1 နဲ့ချိန်ကွဲမိတယ်လို့ပြောလိုက်ပြီးတော့ကင်ညာဝန်ကြီးချုပ်ဟောင်းရိုင်လာအိုဒင်ဂါကတော့ကင်ညာနိုင်ငံဟာသူ့ရဲ့ကောင်းတယောက်ကိုအကြီးကျယ်ဆုံးရှုံးလိုက်တဲ့အတွက် 1-0 နဲ့ပူဆွေးနေတယ်လို့ပြောလိုက်ပါတယ်။ကစ်တောဟာအသက်24နှစ်ပဲရှိသေးပြီးတော့မနေ့ကအော်တိုဘာလကအမေရိကန်ပြည်ထောင်စုရှီကာဂိုမာရသွန်မှာ2နာရီ35စက္ကန့်နဲ့ကမ္ဘာစံချိန်တင်ခဲ့တာပါသူဟာလာမယ့် Paris Olympic ပြိုင်ပွဲမှာသူ့ရဲ့ပထမဆုံး Olympic ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်ပြင်ဆင်နေသလိုဧပြီလမှာကျင်းပမယ့် Rotterdam Marathon ပြိုင်ပွဲမှာလည်းမာရသွန်ကို2နာရီအောက်ပြင်းပြီးတော့မာရသွန်ပြိုင်ပွဲတွေမှာပထမဆုံး2နာရီအောက်ပြင်းနိုင်တဲ့သူဖြစ်စံချိန်တင်ဖို့လုပ်ထားတာဖြစ်တယ်ဆိုတာသိကြရင်းနဲ့ပဲဒီသတင်းပတ်ရဲ့အောက်သားကဏ္ဍကိုဒီမှာပဲအုံသက်လိုက်ပါခင်ဗျာ
View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းဖြစ်တဲ့ VOA ဘေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးသတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရေးမြန်မာအီးမေးလိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရေးမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းဖြင့်မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတလှည့်တင်ပြပေးပါမယ်။အစ္စရေးနိုင်ငံမြောက်ပိုင်းကမြို့တစ်မြို့ကိုဒုံးကျည်တစ်စင်းထိမှန်ပြီးတဲ့နောက်ဗုဒ္ဓုနှင့်အစောပိုင်းမှာလေဗနန်တောင်ပိုင်းကိုအစ္စရေးက၄ချောင်းကနေတိုက်ခိုက်ပါတယ်။ဖြစ်စဉ်တွင်နှစ်ဖက်စလုံးမှာထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ကြီးပအကူအညီတွေပေးနေမဲ့အစားပြည်တွင်ပြဿနာတွေအပေါ်ပိုပြီးတော့အာရုံစိုက်ဖို့အမေရိကန်ပြည်သူတွေကလိုလားနေကြကြောင်းအမေရိကန်ကွန်ဂရက်စ်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်ကဗုဒ္ဓုနှင့်မှာပြောဆိုလိုက်ပါတယ်။ဒါဆိုရင်ဒေါ်လာ95ဘီလီယံတန်ဖိုးရှိတဲ့ပါတီနှစ်လုံးကသဘောတူရမယ်စီးနေအထက်လွှတ်တော်နိုင်ငံခြားအကူအညီပေးရေးဥပဒေချမ်းအပေါ်မဲခွဲဆုံးဖြတ်ရေးမလုပ်ဖို့တောင်းဆိုတဲ့သူ့ရဲ့ရည်တည်ချက်ကိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအဟံအတားမရှိဝင်ရောက်နိုင်ရေးစစ်ကောင်စီကသတ်မှတ်ပေးထားတဲ့အဖွဲ့အစည်းတွေတင်မကပဲအမှန်တကယ်အကူအညီလိုအပ်နေတဲ့လူတဦးချင်းနဲ့တရားချင်းစီနဲ့အဖွဲ့ရိထံအကူအညီတွေရောက်ရှိစေရတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်းအစိုးရနဲ့လက်တွဲလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင် နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။